Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေ2015ခုနှစ်ဧပြီလ30ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဖိုင်းဒိုမီတာ32 40 49 50နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမမရှင
်ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံရှိဘက်ချမ်းဘယ်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကအခြေတဲ့ဆန္ဒပြနေပါတယ်ဒီပေါ်နိုင်ငံကငရင်ဗဟိုပြုတ်လုသွားတဲ့နေရာအနီးတစ်ဝိုက်မှာဆေးဝါးနဲ့အစာအောက်တွေကိုစတင်ဝေပေးနေပြီဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်လွှတ်တော်နေရာပေါင်းရှိမှာပထမဆုံးအကြိမ်ဖြစ်မင်းကွန်းပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့နိုင်ငံကသတင်းတွေကိုကိုဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမနေ့နေ့မနက်ခင်းမှာသောတာရှင်တွေအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့တကဘာလုံးမှာသတင်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းမှာအစိုးဆုံးအဆင့်ကိုကြာဆင်းသွားပါတယ်မြန်မာနိုင်ငံကလည်းဒီစီးရင်ထဲမှာပါပါတယ
်သတင်းလွတ်လပ်ခွင့်လို့ချိန်ချော့မှုလို့ ਨੇ တတ်တယ်လို့ရှင်နှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကအစိုးရဘက်မှာတာဝန်ရှိအစိုးရဆိုရင်အစိုးရတစ်ခုတ
ည်းမြန်မာစာနယ်ဇင်းကောင်စီရဲ့ဒီတုံ့ပြန်ချက်ဖြစ်ပါတယ်ရှင်နောက်ပိုင်းမှာလည်းလာမယ့်မေလ၁ရက်နေ့မှာကျင်းပမယ့်တိုင်းရင်းသားညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေဘာတွေဆွေးနွေးဖို့ပြင်ဆင်နေကြပါသလဲဆိုတာနဲ့မလေးရှားမှာအာဆီယံ၁၀နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြတော့ကသဘောတူဆုံးဖြတ်ခဲ့ကြတဲ့ဆုံးဖြတ်ချက်တွေထဲမှာဘာတွေစိန်ခေါ်မှုရှိနေပါသလဲဆိုတဲ့သတင်းတွေနဲ့အတူအမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ထဲမှာအရေးပေါ်အခြေအနေကြေညာထားရတာကိုတည်ငြိမ်အောင်ကြိုးပမ်းနေကြတယ်ဆိုတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမှာပါအခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဥဆံမိုးဝီတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံအရှိဘက်ချမ်းဘယ်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကခြေတက်ဆန္ဒပြနေပါတယ်ဒါပေမဲ့ဒီဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပြည့်စုံသွားလိမ့်မယ်လို့ရဲတပ်ဖွဲ့ကမျှော်လင့်ထားပါတယ်အာဖရိကအမေရိကန်လို့ခေါ်တဲ့လူမဲတွေအပေါ်ရဲတပ်ဖွဲ့ကမဖွဲ့မရပြုတ်မှုဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးဟာမြို့လေအဓိကမြစ်ထားဘူရာယုံကနေမြို့တော်ခမ်းမရှိရာကိုခြေတက်ဆန္ဒပြနေကြတာဖြစ်ပါတယ်ရဲကထင်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတအူတည်ဆုံသွားပြီးတဲ့နောက်နေရက်ဆက်တိုက်စုပမှုတွေဖြစ်သွားခဲ့တဲ့အတွက်အင်္ဂါညကကာဖျူးညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပုတ်ထူးနေ့ကတော့မြို့ရဲ့အခြေအနေဟာပုံမှန်တိုင်းပြန်လည်လည်ပတ်နေပါတယ်ညမထွက်ရအမိန့်ကိုသတင်းတစ်ပတ်ကြာထုတ်ပြန်ထားတာဖြစ်ပါတယ်အများဆုံးပတ်စကားတွေမြို့ပတ်ရထားတွေမှာလူတွေပုံမှန်တိုင်းပြစ်ကျနေပြီးစာတင်ကြောင်းတွေလည်းပြန်ဖွင့်ခဲ့ပါတယ်ဘယ်တီမိုးမြို့ကနာမည်ကြီးတန်းဆုံး T1 အဖွဲ့ဟာလည်းအပြင်မှာအခမဲ့ဖျော်ဖြေပေးခဲ့ပါတယ်ဒါပြင်ဘယ်တီမိုးမြို့ကဘေ့စ်ဘောအသင်းဖြစ်တဲ့ Oreo နဲ့ Chicago White Sox အသင်းတို့ပုတ်ထူးနေ့ကကစားခဲ့ပေမဲ့အများပြည်သူကိုဝင်ရောက်ကြည့်ရှုခွင့်မပေးခဲ့ပါဘူးတနည်းအားဖြင့်တော့ပြည်သက်တွေကြည့်ခွင့်မရတဲ့ဘေ့စ်ဘောပွဲကိုကစားခဲ့ကြတာပါမယ်လန်ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan လည်းပြဿနာဖြစ်ခဲ့တဲ့နေရာတချို့ကိုတွားရောက်ပြီးဒေသခံတွေနဲ့စကားပြောကြားခဲ့ပြီးတဲ့နောက်မြို့အခြေအနေဟာတည်ငြိမ်အေးချမ်းသွားပြီလို့ပြောပါတယ်ဒီတော့တွင်ဘယ်တီမိုးမြို့ကဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကတခြားမြို့အတော်များများမှာလည်းခြေတက်ဆန္ဒပြပွဲတွေပြုလုပ်နေပါတယ
်နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြင်းကလေးဗဟိုပြုတ်သွားတဲ့နေရာအနီးတစ်ဝိုက်မှာဆေးနဲ့အစားအသောက်တွေစတင်ဖြန့်ဝေပေးနေပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ငရင်တန်းကြောင့်တေဆုံးသူအရေအတွက်ဟာလည်းဆက်တိုးနေပါတယ်အခုဆိုရင်တေဆုံးသူအရေအတွက်ဟာ9,000ကျော်သွားပြီလို့သတင်းတွေမှာဖော်ပြနေကြပါတယ်နီပေါ်အစိုးရတာဝန်ရှိသူတွေကအစိုးရအနေနဲ့လိုအပ်တဲ့ရေအစားအစာနေထိုင်စရာလိုအပ်ချက်တွေကိုစီစဉ်ဆောင်ရွက်ပေးနေတာကိုပုံမကောင်းမအောင်လုပ်ပေးပါမယ်လို့ခရီးပြူထားပြီးဂိုခာအရက်ဒေတာတဝိုက်ကိုကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကအကူအညီပေးနေပါတယ်။တချိန်ထဲမှာပဲကေဇေးအလုပ်သမားတွေဟာ9.8%ပြင်းအားရှိတဲ့မြင်းကလေးတန်းကြောင့်ပျို့လဲကုန်တဲ့အဆောက်အဦတွေအပျက်စီးတွေရဲ့အောက်မှာပြိနေသူတွေကိုရှာဖွေကေဇေးဖို့ကြိုးစားနေပါတယ်။အင်္ဂါနေ့ညနေနှောင်းပိုင်းမှာပြင်သစ်နိုင်ငံကကူညီကယ်ဆယ်ရေးအဖွဲ့ဟာခတ်မန်ဒူမြို့တွင်းကပျို့ကျနေတဲ့သူ့ရဲ့အိမ်အောက်မှာပြိနေသူအမျိုးသားတစ်ယောက်ကိုရှာဖွေကယ်တင်နိုင်ခဲ့ပါတယ်သူဟာအဆောက်အဦရဲ့အောက်မှာနာရီပေါင်း80ကျပိတ်မိနေခဲ့တာပါအစိုးရဘက်ကတုံ့ပြန်ဆောင်ရွက်မှုတွေနှေးကွေးတယ်ဆိုပြီးတော့အလိုမကျဖြစ်နေတဲ့သူတွေတော်တော်များများရှိပါတယ်ထောင်ထဲချီတဲ့လူတွေဟာဘူရူးနေမှာခတ်မန်ဒူမှာစုဝေးခဲ့ပြီးတဲ့နောက်အမျိုးစုတွေရှိတဲ့နယ်တွေကိုသွားဖို့အတွက်ဘတ်စကားတွေကိုရှာဖွေနေကြပါတယ်။မကြေမနက်ဖြစ်နေကြသူတွေဟာမြို့ထဲမှာဆန္ဒပြနေကြပြီးလမ်းတွေကိုပိတ်ထားကရဲတွေနဲ့ထိတိုက်တွေ့နေကြပါတယ်
။ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တာတွေအပေါ်အထူးနောက်နောက်ရမိကြောင်းဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။အာရှတိုက်အတွင်းတရုတ်နိုင်ငံကအင်အားကြီးထွက်လာနေတဲ့အချိန်မှာဂျပန်နိုင်ငံကလည်းကမ္ဘာလူညိုရေးမှာအရေးပါတဲ့ကဏ္ဍကပါဝင်မဲ့အစီအစဉ်ကိုကျင်းပတဲ့အချိန်မှာပဲဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။အမ မေရိကန်လွှတ်တော်နေရာပေါင်းရှိမှာဂျပန်ခေါင်းဆောင်တဦးအနေနဲ့ရှာရှာပါပါမင်ကွန်းပြောခွင့်ရတဲ့အချိန်ဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။စစ်အတွင်းအာရှတိုက်သားတွေအပေါ်ဂျပန်နိုင်ငံကပြုမှုဆက်ဆံခဲ့တာတွေကိုမြစ်ပစ်လို့မရနိုင်ကြောင်းသူကပြောကြားလိုက်ပေမဲ့သူ့အရင်ဂျပန်ခေါင်းဆောင်တွေပြောကြားခဲ့တာတွေနဲ့ထူပြီးသူ့အနေနဲ့ပုဂ္ဂိုလ်ရေးရာတောင်းပန်ပြောဆိုတာတော့မလုပ်ခဲ့ပါဘူး။တမိုင်းဝင်အမေရိကန်လွှတ်တော်အတွင်းပြောကြားတဲ့သူ့ရဲ့မင်ကွန်းထဲမှာဂျပန်အမေရိကန်ဆက်ဆံရေးကောင်းမှုကိုမိမောင်းထူပြောကြားသွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းကြဆုံးသွားကြတဲ့အမေရိကန်စစ်သားတွေအတွက်လည်းဝမ်းနည်းကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဖြစ်ပြီးသွားတာတွေကိုပြန်ပြင်လို့မရနိုင်တော့ပေမဲ့တည်ဆုံသွားကြသူတွေအတွက်အထူးဝမ်းနည်းကြေကွဲရပါကြောင်းဂျပန်နိုင်ငံကိုယ်စားသူ့အနေနဲ့ပြောကြားလိုပါတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်နိုင်ငံအကြဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးဝန်ကြီးချုပ်အာဘေအခုလိုမင်းကွန်းပြောကြတာလည်းဖြစ်ပါတယ်မင်းကွန်းမပြောခင်အစောပိုင်းတုန်းကတော့ဒုတိယကမ္ဘာစစ်အမတ်တရအောက်မေ့ပွဲနေရာကိုတွားရောက်လည်ပတ်ခဲ့ပါတယ
်အီရန်နိုင်ငံရေပိုင်တဲ့အတွင်းအင်္ဂါနေ့ကကြားဖြတ်တားဆီးခဲ့တဲ့ကုန်တင်သင်းမိုးဟာကုန်သွယ်မှုနဲ့ပတ်သက်တဲ့ဥပဒေကြောင်းအရဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံရေးတို့လုံခြုံရေးတို့နဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မာရှယ်ကျွန်းအလန်ဒင် MVမာရစ်ဒီဂရစ်အမည်ရှိတဲ့ကုန်းတစ်တာတင်တင်မောဟာဘန္ဒာယီကိစ္စနဲ့ပတ်သက်ပြီးတော့တရားရုံးတစ်ခုမှာရေရှည်ရင်ဆိုင်နေရတဲ့အမှုတစ်ခုနဲ့ပတ်သက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကနယူးယောက်မြို့မှာပြောဆိုလိုက်ပါတယ်။နိုင်ငံတကာစုပေါင်းထားတဲ့စီးပွားရေးကုမ္ပဏီပိုင်းကုန်းတင်တင်မောဟာစင်လုံးငါတင်မောဖြစ်ပြီးတော့တင်မောရဲ့ကိုယ်စားလှယ်ကတော့အမှုနဲ့ပတ်သက်ပြီးဘာမှရေးသားသတိပေးချက်ထုတ်တာမျိုးမရှိဘူးလို့ပြောပါတယ်။တင်မောရဲ့ကုန်းဘက်ကိုကြော်ပြီးတော့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အခင်းဖြစ်ပေါ်တဲ့အချိန်မှာ MVMaris Tigrit အမည်ရှိတဲ့ကုန်းတစ်တာတင်တင်မောဟာနိုင်ငံတကာရေချောင်းသွားလာပြီးလမ်းကြောင်းပေါ်မှာရှိနေပြီးတော့ရေလက်ကြားအတွင်းကနေ Arabian ပင်လယ်ဝေးကိုသွားနေတာပါ။အီရန်နိုင်ငံပိုင်ရေပင်လယ်အတွင်းမှာရှိနေပါတယ်။တင်မောကက်တင်ကသတိပေးချက်ကိုဂရုမစိုက်တဲ့အတွက်တင်မောကိုကြောပြီးတော့ပြစ်ခတ်ပြီးလိုက်နာအောင်ဆောင်ရွက်ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မွေးဆိုးမောင်ခိုကုမှုနဲ့ဖမ်းဆီးပြစ်ဒဏ်ဆီးခံထားရသူနိုင်ငံသား9ဦးအပါအဝင်စုစုပေါင်း10ဦးကိုကွပ်မြစ်လိုက်ပြီးဖြစ်ကြောင်းမလေးရှားအာဏာပိုင်တွေကပုံထိုးနေမှာအတိအပြုပြောကြားလိုက်တဲ့အတွက်နိုင်ငံအတော်များများကကန့်ကွက်ရှုံချလိုက်ကြပါတယ်။အကျဉ်းသားတွေကိုတနက်နေ့ပြစ်ခတ်ကွပ်မြစ်လိုက်တာလို့အင်ဒိုနီးရှားရှေ့နေချုပ်မိုဟာမက်ပရာဆက်ဂျီယိုကပြောကြားလိုက်ပြီးတမ်းပြူကိုမွေးဆိုးအာဏာရကကာကွယ်နိုင်မှုအတွက်တပ်ဖြတ်ရခြင်းဖြစ်ကြောင်းအစိုးရရဲ့လုပ်ရက်ကိုရှေ့နေချုပ်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အကျဉ်းသားတွေကိုဒေသဆန်တော်ကြီးညတကောင်ကျော်အချိန်12နာရီ35မိနစ်မှာပြစ်တက်လိုက်တာမှာနောက်နာရီဝက်ကြာတဲ့အခါတေဆုံကြောင့်အတီးပြုတ်နိုင်ခဲ့ပြီးပြစ်ချက်တွေအားလုံးဟာလည်းပြစ်မှတ်ကိုတိကျစွာထိမှန်ခဲ့တယ်လို့ရှင်းနေချုပ်ကပြောပါတယ်။လူသက်ရတာဟာစိတ်မချမ်းမြေစရာကောင်းတဲ့လုပ်ရဖြစ်ကြောင်းဒါပေမဲ့တိုင်းပြည်မွေးဆေးဝါးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အဖြစ်ကကာကွယ်နိုင်မှုအတွက်ဒီပြစ်ဒဏ်ကိုစီရင်ရခြင်းဖြစ်ကြောင်းတခြားတိုင်းပြည်တွေကိုစန့်ကျင်မှုအတွက်လှုံ့ဆော်ခြင်းမဟုတ်ဘဲမွေးဆေးဝါးနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုတိုက်ဖျက်ဖို့အတွက်လုပ်ရခြင်းဖြစ်ကြောင်းရှင်းနေချုပ်ပရာဆက်ဒီယိုကပြောပါတယ်။တည်ဆုံသွားတဲ့နိုင်ငံသားတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသား4ဦး၊ဩစတြေးလျနိုင်ငံသား2ဦးနဲ့ဘရာဇီးနိုင်ငံသား2ဦးတို့အပြင်အင်ဒိုနီးရှားနိုင်ငံသား2ဦးတို့လည်းပါဝင်ပါတယ်။သူတို့ကိုနူဆာကမ်ဘန်ဂန်ဘဟုအချင်းထောင်ရှိတဲ့ကျွန်းပေါ်ကတစ်တော်ထဲမှာပြစ်တက်လိုက်တာလို့ဆိုပါတယ
်။နိုင်ဂျာနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကုံရဲ့အတွင်း Lake Chad အမည်ရှိတဲ့ကျွန်းကိုထိန်းချုပ်နိုင်မှုအတွက်အစိုးရတပ်တွေနဲ့ Boko Haram စစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာစစ်သား46ယောက်နဲ့အရသား28ယောက်သေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြွားတွေဘက်က156ယောက်ကြာဆုံးတယ်လို့အင်္ဂါနေ့မှာပြောပါတယ်ဘူဂိုဟာရန်အဖွဲ့ကကာရမ်ဂါကျွန်းကိုစနေနေ့မှာစတင်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါအခုဆိုရင်နိုင်ဂျာစစ်တပ်ကကျွန်းကိုပြန်လည်ထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဆိုပါတယ်နိုင်ဂျာနိုင်ဂျီးရီးယားချတ်ကင်မရွန်စတဲ့နိုင်ငံတွေအတူတွဲပြီးတော့မကြခင်ကပဲဘူဂိုဟာရန်စစ်သွေးကြွားတပုံတွေကိုထိုးစစ်ဆင်ခဲ့ပါတယ်
အရှိတောင်အာရှနိုင်ငံအသီးသီးကိုအသက်ဆုံးပြီးထွက်ပြေးလာကြတဲ့လေစီပြေရိုဟင်ဂျာတွေအရေးအတွက်နိုင်ငံတကာအသံဝိုင်းကမြန်မာအစိုးရကိုဖိအားပေးပြောဆိုတင်တယ်လို့ BROUK ပြည်ထောင်အခြေဆက်မြန်မာရိုဟင်ဂျာအဖွဲ့အကြီးအကဲဦးထွန်းခင်ကပြောပါတယ
်ရိုဟင်ဂျာတွေကအရှိတောင်အာရှနိုင်ငံတွေကိုသူတို့အသက်ကိုဆုံးပြီးတော့တင်းပေါ်တွေလေတွေစီးပြီးတော့ထွက်လာတယ်ဘာဖြစ်လို့ဆိုတော့မြန်မာပြည်တွင်းမှာသူတို့မှာဘာတစ်ခုမှအလူလက်ခွင့်ဆိုတာမရှိဘူးသူတို့ရဲ့အခြေခံလူခွင့်ဆုံးရှုံးနေရတယ်ရပိုင်ခွင့်တွေဆုံးရှုံးနေတယ်အဲ့တွေတချို့အရေးကြီးတာကအာဆီယံအနေနဲ့ပြဿနာရဲ့ဇိမစ်ကိုကင်ထွေဖြေရှင်းဖို့အတွက်နိုင်ငံတကာအင်အားစုတွေနဲ့ပူးပေါင်းပြီးတော့မြန်မာအစိုးရကိုဖိအားပေးဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
အမေရိကန်အခြေစိုက်နိုင်ငံတကာဒုက္ခသည်များအဖွဲ့ကချီးမြှင့်တဲ့2015ခုနှစ် Richard C. Holbrooke ဆုပေးပွဲအခမ်းအနားမှာဦးတွန်းခင်ကပြောကြားသွားတာဖြစ်ပါတယ်
။ Saudi Arabia နိုင်ငံရဲ့ဘုရင် Salman bin Abdulaziz ကပူထူးနေမှာနိုင်ငံရဲ့ထိတ်တန့်အရာယာဒူးတွေကိုအပြောင်းလဲပြုလုပ်လိုက်ပြီးတော့သူ့ရဲ့တူဖြစ်သူမင်းသား Mohammed bin Nayef ကိုအင်ရှီမင်းသားအဖြစ်ခန့်အပ်လိုက်ပါတယ်။အခုလောက်ရခါပြီးခဲ့တဲ့ဇန်နဝါရီလတုန်းကဘုရင် Abdullah ကွယ်လွန်ပြီးတော့ဘုရင် Salman တက်လာချိန်မှာအင်ရှီမင်းသားဖြစ်လာတဲ့ဘုရင်ရဲ့တဝမ်းကွဲညီမူကရင်နေရာကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝီတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တော်ဒါရှင်တွေကိုအရင်ဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ American ပြည်ထောင်စု Washington DC အခြေစိုက် Freedom House အဖွဲ့ရဲ့ထုတ်ပြန်လိုက်တဲ့2014ခုနှစ်အတွက်မီဒီယာအစီရင်ခံစာအကြောင်းမှာ2014ခုနှစ်ဟာတစ်ကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်ဆယ်စုနှစ်ဆယ်နှစ်အတွင်းမှာအဆိုးဆုံးအဆင့်ကိုကြာဆင်းသွားပြီးတော့အဲ့ဒီအဆိုးဝါးဆုံးမီဒီယာလွတ်လပ်ခွင့်ကြာဆင်းသွားတဲ့စီးရင်ထဲမှာမြန်မာနိုင်ငံကလည်းပါဝင်ပါတယ်မြန်မာသတင်းမီဒီယာအခြေအနေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်ပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်အတန်းကြာဆင်းသွားတယ်လို့ Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒါဟာဆိုရင်ကမ္ဘာနိုင်ငံနဲ့ဒေသပေါင်း196ခုတို့ရဲ့2014ခုနှစ်သတင်းလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်လေ့လာပြီးတဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါကမ္ဘာပေါ်ကသတင်းလွတ်လပ်ခွင့်အခြေအနေအဆိုးဝါးဆုံးနိုင်ငံကိုအမှတ်တရပေးပြီးတော့သတ်မှတ်ခဲ့တာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာရမှတ်ဟာအီဂျစ်လီဗျာတို့နဲ့အတူ83မှတ်ရခဲ့ပါတယ်မြန်မာနိုင်ငံဟာ2013ခုနှစ်တုန်းကတော့အမှတ်80ရခဲ့ပါတယ်2014မှာတော့အစိုးဘက်ကို3မှတ်တိုးသွားတာပါဒါဟာဖြင့်3နှစ်ဆက်တိုက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာပါပဲ Freedom House အဖွဲ့ကြီးရဲ့ဒုတိယဥက္ကဋ္ဌ Vanessa Tonschka ကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အတန်အသင့်ရခဲ့တာကနေကြာဆင်းသွားတဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ်
ဒီနေ့ကြီးတိုးတက်မှုတွေရှိတာကိုတွေ့ခဲ့ရပြီးတဲ့နောက်မှာပထမဆုံးအကြိမ်ဆုတ်ယုတ်သွားတာကိုကျမတို့တွေ့ရတာပါဒီနေ့မှာသတင်းသမားတွေအဖမ်းခံရတာထောင်ချခံရတာကိုကျမတို့တွေ့ရတဲ့အပြင်ပြည်တွင်းသတင်းထောက်တွေကိုဗီဇာတင်းကျပ်မှုတွေနဲ့ဥပဒေပြုရေးမှာလည်းအားနဲ့ချက်တွေမြင်နေရပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Freedom House အစီရင်ခံစာထဲမှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့ Unity သတင်းဌာနက Editor နဲ့သတင်းသမားတွေကိုဖမ်းဆီးတရားစွဲပြီးတော့နှစ်ရှည်ထောင်ထဲချလိုက်တာကိုတင်ပြထားတဲ့အချက်ပါဝင်ပါတယ်။အဲ့ဒီအစီရင်ခံစာဟာလက်တွေ့အခြေအနေကိုထင်ဟပ်စေပါတယ်လို့မြန်မာ Journalist ကွန်ရက် MGN ရဲ့အထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကထောက်ပြပါတယ
်။ဒီပြီးခဲ့တဲ့နှစ်အတွင်းမှာပေါ့နော်။ထောင်ချခံမှုကိစ္စအကြီးနှစ်ခုရှိတယ်။ဟို Unity နဲ့ Monday နဲ့အခုကစိန်ထောင်နဲ့ဆက်မြက်ဆိုတော့ပြင်းထန်တဲ့ထောင်နဲ့ဒါပြင်ကိုအဲ့ဒီနှစ်ဆန်းမှာကလေးဟိုက PPP တရင်တော့လည်းထောင်ချခံရရှိတယ်။နောက်ဒီဘက်နှစ်ခုလာတော့အခုလပိုင်းနေမှာဟိုကလည်းဇက်တိုက်ဆိုတော့ပဲတရင်သမားတွေရိုက်ခံရရှိတယ်။နောက်ကအခု၂ယောက်ကထောင်နဲ့လာချခံရရှိတယ်။တရင်သမားတွေအပေါ်မှာတရားစွဲခံနိုင်တဲ့ပန်းခံနိုင်တဲ့ရေးသားဖော်ပြမှုကြောင့်လည်းသူတို့ပြရတော့ရေးယူမှုတွေရှိနိုင်တဲ့ဆိုရဲစိုးရိမ်မှုတွေလည်းရှိတယ်။နောက်တက်ပြီးမှလည်းရေးယူမှုတွေရှိတယ်ဆိုတော့ဒီဟာကတရင်လက်ခွင့်ကိုသွားပြီးတော့တိုက်ရိုက်ချင်းချမှုရှိတယ်ဆိုတော့ထင်ရှားပါတယ်။
မြန်မာသတင်းသမားတွေအနေနဲ့စိုးရိမ်ပွဲရာချိန်ချောက်မှုတွေကြုံနေရပါတယ်လို့ Freedom House အစီရင်ခံစာရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးလဲသတင်းသမားတွေအပေါ်မှာဖိအားပေးမှုတွေရှိနေတဲ့သတိထားရတဲ့အနေအထားကိုမြန်မာစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးဦးကျော်မင်းဆွေကအခုလိုပြောပြပါတယ
်သတင်းလွတ်လပ်ခွင့်လို့ချိန်ချောက်မှုတွေနဲ့ပတ်သက်လို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကအစိုးရဘက်မှတာဝန်ရှိအစိုးရဆိုရင်အစိုးရတစ်ခုတည်းပြောလို့မရတော့ဘူးနော်အခုကတော့တရားရေးမှန်တမ်းရေလွတ်တော်ရေတော့ကအုတ်ချူကြီးပေါ့နော်အဲ့တော့တတ်မတော်လဲပါကောင်းပါမယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့ရဲ့အမြင်တွေတဖြည်းဖြည်းပြောင်းမှုလိုတာပေါ့အဲ့ဒါကသူတို့ကလူဒီယာကိုလွတ်လပ်ခွင့်ကိုထိန်းချုပ်ဖို့ကြိုးစားတယ်ဆိုလို့ရှိရင်ဒီလက်တွေ့လောက်ရတည်းပေါ်လာမှာပဲဒါဒါရှင်းတယ်ပေါ့နော်အဲ့တော့တစ်ဖက်ကလည်းကျွန်တော်တို့ဒီသတင်းမီဒီယာသမားတွေဘက်မှလည်းကျွန်တော်တို့လွတ်လပ်ခွင့်ဆိုတာရေးသားပြောဆိုခွင့်လို့ပြောလို့ရှိရင်တချို့ဟာတွေကျွန်တော်တို့မထီရဲမတွေ့ရဲမရေးရဲတဲ့အပိုင်းนี่အစိုးရမဟုတ်တဲ့အပိုင်းนี่လည်းရှိသေးတယ်ဗ
ျဒါအပြင်မြန်မာနိုင်ငံထဲမှာအစိုးရကနေအတန်လှင့်ရုတ်တန်းစားတဲ့အများပြည်သူမီဒီယာလုပ်ငန်းတွေကိုထိန်းချုပ်နေတာနဲ့ပတ်သက်ပြီးတော့လဲ Freedom House အဖွဲ့ကြီးရဲ့ဒုတိယဥက္ကဋ္ဌကအခုလိုရှုမြင်ပါတယ်
Broad the broadcast media sector still remains very much under government
ရုတ်တန်းမီဒီယာတွေဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်ပြည်သူပိုင်ရုတ်တန်းမီဒီယာဌာန6ခုထဲမှာ5ခုကပြည်ချားရေးဝန်ကြီးဌာနလက်အောက်မှာရှိပြီးတော့ကြံတစ်ခုကတော့စစ်တပ်လက်အောက်မှာရှိတာပါ
ကမ္ဘာနိုင်ငံရဲ့ဒေတာပေါင်း196ခုရဲ့2014ခုနှစ်သတင်းလွတ်လပ်ခွင့်အခြေအနေကိုလေ့လာပြီးတဲ့အခါမှာတော့ဒီကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းအဆိုးဝါးဆုံးအဆင့်ကိုကျသွားတယ်လို့ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်
ဒီအမေရိကန်အသံရဲ့မြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ပြပေးမှာကတော့လာမယ့်မေလ၁ရက်နေ့မှာစတင်မဲ့ဝဒေတာပန်ဆန်းတွေ့ဆုံပွဲမှာတိုင်းရင်းသားတွေရဲ့နိုင်ငံရေးသဘောထားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးဖို့စီစဉ်ထားကြပါတယ်။တက်ရောက်လာတဲ့တိုင်းရင်းသားတွေကလည်းသူတို့ရဲ့အဖွဲ့ရည်တည်ချက်တွေကိုပြောဆိုသွားမယ်လို့သိရပါတယ်။ဒီမှာပဲဒီတနိုင်ငံလုံးအပြည့်ခက်ရဲစဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့အဖွဲ့တွေရဲ့ရည်တည်ချက်တွေကိုဆွေးနွေးကြမှာပါမတ်မေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါပန်ဆန်းတိုင်းရင်းသားတွေ့ဆုံပွဲမှာတိုင်းရင်းသားစနစ်ဖွဲ့တက်ရောက်မှာဖြစ်ပြီးဆွေးနွေးမဲ့အကြောင်းအရာကိုကန့်သက်ထားတာမရှိဘူးလို့ဝါပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်ဆက်လက်တရားသတ်မှတ်တာမရှိပါဘူးစည်းရဲ့သဘောအတွေ့အကြုံသူတို့ရဲ့သုံးသပ်ချက်သူတို့ရဲ့ဆုံးဖြတ်ချက်တွေကိုတင်ပြတဖွဲ့ချင်းလိုက်ကိုယ့်ရဲ့ဥစ္စာတွေကိုရှင်းပြဖို့ဖြစ်ပါတယ်။ပေါ်မှာမှအားလုံးပြန်ဝိုင်းဝန်းသုံးသပ်ပြီးတော့ဟိုထုတ်ပြန်ကြေညာချက်တခုတော့ဖြစ်ပေါ်လာအောင်တော့ကြိုးစားကြမှာဖြစ်ပါတယ
်။တအောင်းမျိုးသားလွတ်မြောက်ရေးတက်မတော့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကတော့ဒီဆွေးနွေးပွဲမှာတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားတွေရဲ့နိုင်ငံရေးသဘောထားဆိုတဲ့ခေါင်းစဉ်ကိုဆွေးနွေးတော့မှာဖြစ်တယ်လို့ပြောပါတယ်
။ဒီလိုဖြစ်ကြတဲ့အရာကတော့ဒီနိုင်ငံရေးခံကန်တဲ့ဘယ်လိုဆက်မှပူပေါင်းရတော့မလဲဘယ်လိုရှိဖက်သွားရမလဲပုံစံနဲ့ဒီလိုထိကြလာရှိတယ
်။ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရတဲ့အဖွဲ့အစည်းတွေကတော့အစိုးရကဆွေးနွေးဘက်အနေနဲ့အတိမတ်ပြုထားတဲ့ချင်းအမျိုးသားတပ်ဦး CNF ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်မတော် DKBA KNU KNLA ငိမ့်ငိမ့်ရေးကောင်စီရခိုင်ပြည်လွတ်မြောက်ရေးပါတီ ALB နာဂအဖွဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့အစိုးရကဆွေးနွေးပတ်အနေနဲ့အတိမတ်မပြုထားတဲ့ NCC Team Member ဝင်နေဖြစ်တဲ့လာဟုဒီမိုကရက်တစ်အစည်းယုံ LDU ဝအမျိုးသားအဖွဲ့ချုပ် WNO နဲ့ရခိုင်အမျိုးသားကောင်စီ ANC တို့ဖြစ်ပါတယ်ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခြင်းမခံရတဲ့တိုင်းရင်းသားအဖွဲ့အစည်းအချို့ကတော့ပန်ဆန်းမှာလုံမဲ့ဒီညီလာခံဟာ NCCT သွားနေတဲ့လုပ်ငန်းလမ်းစဉ်မဟုတ်တာကြောင့်တိုင်းရင်းသားစီးလုံးညီညွတ်မှုပြိုကွဲစေနိုင်တယ်လို့ဝေဖန်တာတွေရှိနေပါတယ်။ NCCT ကတော့တိုင်းရင်းသားအဖွဲ့အားလုံးကိုပြန်လည်ခေါ်ဆိုကာတိုင်းရင်းသားထိပ်သီးညီလာခံတစ်ခုကိုလာမဲ့မေလအတွင်းမှာထပ်မံပြုလုပ်ဖို့စီစဉ်နေပါတယ်။ပန်ဆန်းတိုင်းရင်းသားတွဲဆောင်ပွဲမှာခုထွက်ပေါ်လာတဲ့အပြစ်ခက်ရစဲရေးစာချုပ်မူကြမ်း NCA draft ကိုတိုင်းရင်းသားအဖွဲ့တွေကသဘောတူမတူကိုဆုံးဖြတ်နိုင်ဖို့မသေးကြဘူးလို့ပန်ဆန်းညီလာခံကိုတက်ရောက်မဲ့ NCCD ခေါင်းဆောင်ဦးခွန်အုတ်ကာကပြောပါတယ် NCA draft ပေါ်မှာအပြစ်ရလက်တစုံတရာထွက်ပေါ်လာခြင်းမရှိပေမဲ့ပန်ဆန်းတိုင်းရင်းသားတွဲဆောင်ပွဲကအပြုသဘောဆောင်တယ်လို့သူကခုလိုပြောဆိုလိုက်ပါတယ်
မြန်မာပြည်ရဲ့လူအလုံးလည်းမလာနိုင်ဘူးစနိုင်တဲ့လူလည်းမလာနိုင်ဘူးဒါကြောင့်ဝါမှာဆုံတဲ့ဟာကတော့အကျိုးပေါ့အလုံးလာနိုင်တဲ့ဟာရဲ့အကျိုးဖြစ်နိုင်တာဒီဝါကအဲ့လိုဆက်နှစ်ဖွဲ့ခေါ်လဲပါအကန့်ပတ်နဲ့လုပ်လို့အဲ့ဒါကတိုင်းပါစီရုံညီညွတ်မှုထိခိုက်မယ်လို့ပြောတဲ့ဟာတွေကမှားတယ်လို့တိုင်းညီညွတ်ရေးအတွက်အထောက်အကူပြုနိုင်တဲ့နည်းလမ်းကိုသူတို့တတ်တအားပေါ့လေသူတို့နိုင်တဲ့ဘက်ကသူတို့ရှင်းသားတဲ့နည်းနဲ့သူတို့လုပ်တာပါလို့ဒါကျွန်တော်ကရှင်းနေလိုက်သေးတယ
်ရခိုင်အမျိုးသားကောင်စီ ANC ကဗိုလ်မှူးကြီးမင်းထွန်းကတော့စံတိုင်းရင်းသားတွဲဆောင်ပွဲကိုတက်ရောက်ခွင့်မရတာနဲ့ပတ်သက်ပြီးခုလိုတုံ့တက်ပြောကြားလိုက်ပါတယ
်ဒီ NCA မြန်မာဆွေးနွေးတဲ့ကိစ္စကပြီးတော့ပြီအဲ့ဒါဒီလိုနဲ့မဆိုင်တော့ဘူးအဲ့ဒီပေါ်မှာသူတို့မြောက်ပိုင်းအောင်ဖွေးတယ်စုစည်းပြီးတော့ဒီ supporter အယူမယ်ညှိနှိုင်းမယ်အဲ့ဒီသဘောမျိုးပဲရှိပါတယ်နောက်တစ်ပိုင်းကဒီသူတို့စစ်တေရှင်းနေတဲ့အပေါ်မှာလမ်းပန်းဆက်တွေရဲ့အခက်အခဲကြောင့်လည်းဖြစ်နိုင်မယ်လို့ယူဆတဲ့ဒီသူတို့နဲ့အနည်းဆက်ဆုံးရှိနေတဲ့ရခိုင်တပွဲကိုဖိတ်ခေါ်ဆွေးနွေးလိုက်ခြင်းအပြင်တနည်းရခိုင်တွေကိုလည်းဖိတ်ခေါ်ဆွေးနွေးပြီးတက်ပြင်မယ်ကျွန်တော်တို့အချင်းချင်းကြားထဲမှာညှိနှိုင်းမှုရှိမယ်လို့ဒီလိုလိုဆံပုံပဲရတယ်ခင်ဗျာ
လက်ရှိပန်ဆန်းတိုင်းရင်းသားတွဲဆောင်ဘွဲမှာပန်ဆန်းတွဲဆောင်ဘွဲကိုတက်ရောက်ရမယ်တိုင်းရင်းသားအဖွဲ့တွေရဲ့ဥက္ကဋ္ဌတွေနဲ့စစ်ဦးစီးချုပ်တွေတက်ရောက်ဖို့ဝါဘက်ကဖိတ်ကြားထားပါတယ်ဒီတိုင်းရင်းသားတွဲဆောင်ဘွဲကိုမေတရက်နေ့ကနေ3ရက်ကြာကျင်းပမယ်လို့ မူလကထုတ်ပြန်ထားပေမဲ့အဖွဲတစ်ဖွဲ့ချင်းစီအတွေ့အကြုံကိုရှင်းလင်းပြောကြားမှာဖြစ်တဲ့အတွက်ရွက်ထက်တော်ဖို့ရှိရလို့ဝါပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောဆိုထားပါတယ်ရှင်
။မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မလေးရှားနိုင်ငံမှာအခုသတင်းပတ်အတွင်းအာဆီယံအဖွဲ့ဆယ်နိုင်ငံကခေါင်းဆောင်တွေတွေ့ဆုံခဲ့ကြတော့ကရှင်းနှစ်အတွင်းမှာအာဆီယံစီးပွားရေးအသိုင်းအဝိုင်းကိုစတင်အကောင့်ထည့်ဖော်နိုင်တော့မယ်ဆိုပြီးတော့အတက်တရောပြောကြားလိုက်ပါတယ်ဒါပေမဲ့နှံနေတဲ့စိန်ခေါ်မှုတွေရှေ့လျှောက်ရင်ဆိုင်ရစရာရှိနိုင်ပြီးတော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကနယ်မြေသိမ်းပိုက်မှုလုပ်နေတဲ့ကိစ္စအပေါ်မှာလည်းစိုးရိမ်စရာတွေတိုးလာနေတဲ့အကြောင်း VOA သတင်းတော့ Ron Kompanga ဘန်ကောက်မြို့တော်ကနေသတင်းပေးပို့ထားပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါအာဆီယံအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲတွေမှာပုံမှန်အားဖြင့်ဒေတာတွင်အဖွဲ့ဝင်ဆင်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေတိုးမြင့်မှုအတွက်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲတွေမှာတော့အဖွဲ့ဝင်တွေအကြားသဘောထားကွဲပြားနေတဲ့အကြောင်းအရာတွေနဲ့လွှမ်းမိုးနေခဲ့ပါတယ်။အထူးသဖြင့်တော့ရေနံနဲ့သဘာဝဓာတ်ငွေ့အပါအဝင်တွင်းထွက်တန်ဇာတာပေါ်ကျော်ဝရဲလို့ယုံကြည်ထားကြတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကနယ်မြေတိုးချဲ့သိမ်းပိုက်မှုတွေပြုလုပ်လာတဲ့ကိစ္စအပေါ်အာဆီယံအဖွဲ့အတွင်းမှာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံအနေနဲ့အာဆီယံနဲ့ထိတဲ့ရင်ဆိုင်မဲ့အရေးကိုရှောင်ရှားဖို့နဲ့မတည်ငြိမ်မှုတွေဖြစ်ပေါ်လာရင်တရုတ်နိုင်ငံအတွက်လည်းအကျိုးမရှိဘူးဆိုတာသူ့အနေနဲ့တရုတ်အစိုးရကိုစီယုံပြောဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်နဂျစ်ရဇက်ကဒေသခံသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ရဲ့ရည်တည်ချက်အပေါ်တရုတ်တို့ကစန့်ကျင်နေပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာပြောဆိုမှုတွေအပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်နေတဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလီကပြောပါတယ
်။中国在南海问题上的立场是一贯和明确的。南海问题不是中国和东盟之间的事情。
တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ရှင်းလင်းပြသစွာတသမတ်ထည့်ရည်လာခဲ့ခြင်းဖြစ်ကြောင်းဒါဟာအာဆီယံနဲ့တရုတ်နိုင်ငံအကြားကပြဿနာမဟုတ်ကြောင်းတရုတ်နိုင်ငံအနေနဲ့ဒီပြဿနာကိုသမိုင်းကြောင်းနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးဆောင်ရွက်နေခြင်းဖြစ်ကြောင်းပြောခွင့်ရဟောင်းလီကပြောသွားတာပါအငင်းပွားနေတဲ့ရေပိုင်နဲ့အတွင်းသက်ဆိုင်ရာနိုင်ငံအသီးသီးရဲ့စီးပွားရေးနဲ့နည်းမြေပိုင်ဆိုင်မှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ပေးနိုင်မဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်သဘောတူညီချက်ရနိုင်ဖို့တရုတ်နဲ့အာဆီယံအကြား2002ခုနှစ်ခရဲကကြိုးပမ်းနေခဲ့ကြတာပါသဘောတူညီချက်ချမှတ်နိုင်ရေးဆိုင်ရာလုပ်ငန်းစဉ်တွေကို2012ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့ပေမဲ့တိုးတက်မှုသိမရှိလာသေးပါဘူး။အာဆီယံဘက်ကစိုးရိမ်မှုတွေရှိနေပေမဲ့လည်းတရုတ်နိုင်ငံအနေနဲ့သူ့မှာရှိတဲ့စီးပွားရေးနဲ့လုံခြုံရေးအင်အားတွေကိုတနင်္ဂနွေချင်းစီအပေါ်ဖိအားပေးအသုံးပြုပြီးသူ့ရဲ့ရေချောင်းဆိုင်ရာမူဝါဒတွေကိုရှေ့တိုးအကောင့်ထည့်ဖော်သွားဖို့များတယ်လို့ထိုင်းနိုင်ငံကစီးပွားရေးပညာရှင်ဆွန်ဖော့မနာရန်ဆန်ကပြောပါတယ်။
China blocked the Silk Road, the Maritime Silk Road policy, and also.
ပြည်နိုင်ငံကပိုးကုံသွေးကြီးလမ်းကြောင်းရေချောင်းပိုးကုံသွေးကြီးလမ်းကြောင်းနဲ့အခြေခံအဆောက်အဦရင်းနှီးမြှုပ်နှံမှုဘဏ်တွေတိစောက်ဖို့အတွက်အစိုးပြုထားပါတယ်။တစ်ချိန်တည်းမှာလည်းတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လာရင်သူတို့ဘက်တအားကိုဖိဖိစီစီလှုပ်လာနေပြန်ပါတယ်။ဒါကြောင့်တရုတ်နိုင်ငံဟာစူပေးဒံပေးစနစ်ကျင့်သုံးနေတယ်လို့ဖြစ်နေပါတယ်။ဒါပေမဲ့သူတို့အနေနဲ့ရေချောင်းမူဝါဒနဲ့ပတ်သက်လာရင်လွေလွေနဲ့ရှော့ပေးမယ်လို့ကျွန်တော်မထင်ပါဘူ
းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေများလာနေတဲ့အတွက်အာဆီယံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2015ခုနှစ်အတွင်း900ခန့်တုန်းနှိပါရှိမယ်လို့အင်ရှင်မလေးရှားနိုင်ငံကပြောကြားခဲ့ပါတယ်ဒါပေမဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထွားမယ်နှစ်ကုန်ပိုင်းမှာအာဆီယံစီးပွားရေးအသိုက်အဝန်းကိုအကောင့်ထည့်ဖော်မယ်ဆိုတဲ့ကောင်းမွန်တဲ့အမြင်တွေရှိနေပေမဲ့လည်းပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်စင်ခေါ်မှုတွေရှိနိုင်တယ်လို့ဆိုပါတယ်မဲခေါင်မြစ်ပေါ်မှာအေယာမရေအားလျားစစ်ဆေးကြီးတွေတိစောက်မဲ့ကိစ္စအပေါ်နေဆပြဿနာတွေဖြစ်ပေါ်နေသလိုအဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အာဆီယံအနေနဲ့တရုတ်ရဲ့အခန်းကဏ္ဍမပတ်အောင်ရှောင်လွှဲလို့မရနိုင်ပဲဖြစ်နေပါတယ်အာဆီယံအဖွဲ့အတွင်းယုံကြည်မှုကျဆင်းလာသလိုဖြစ်နေတယ်လို့မလေးရှားနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့ထိုင်းနိုင်ငံချူလာလောင်ကွန်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပုံစုဒီရက်ကပြောပါတယ
် You have the domestic challenges within key countries Thailand Myanmar Malaysia
အဖွဲ့ကအရေးပါတဲ့နိုင်ငံတွေဖြစ်ကြတဲ့ထိုင်းမြန်မာမလေးရှားစတဲ့နိုင်ငံတွေမှာပြည်တွင်းစင်ခေါ်မှုတွေဖြစ်နေတယ်လို့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကလည်းရေချောင်းပိုင်ဆိုင်မှုကိစ္စနဲ့အလုပ်ရှုပ်နေကြပါတယ်အဲ့ဒါတွေအားလုံးကိုပေါင်းလိုက်ရင်ပထဝီနိုင်ငံရေးအရာပြင်ပပြဿနာတွေစီးပွားရေးဒေသတွင်းပြဿနာတွေစသဖြင့်အားလုံးစုပြုံပြီးဖြစ်နေတာပါပြည်တော်အာဆီယံစီးပွားရေးအသိုက်အဝန်းလို့အာဆီယံအနေနဲ့တခါမှမကြုံဘူးတာကိုလှုပ်ဖို့ပြင်ဆင်နေပြီးအ ไอ้กิซาโอเลยยงจีมุปิวะเนี่ยไม่หุเพซวยหมู่เรนเลยมาลูဖြစ်နေ
ไอ้โลยงจีมุเปียปานี่ได้เฉินนี่မျိုးมา2016คุณนี่จ่ายเองตะยုတ်နိုင်ငံကยินดีမျိုးนําหมู่อําซงลงနေได้ลาโอနိုင်ငံဟာอาเซียนရဲ့အလက်ကြတပပတိတာဝန်ကိုယူရမှာဖြစ်တယ်လို့တီတီနန်ကပြောပါတယ်တောင်တယုတ်ပင်လယ်ပြင်အတွင်းဖြစ်နေတဲ့ရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကကမ္ဘာရေကြောင်းကုန်သွယ်ရေးလမ်းကြောင်းကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပြီးအညွန့်တလူလူထွက်နေတဲ့အာရှတိုက်ရဲ့စီးပွားရေးအရှိန်အဟုန်ကိုလည်းပြက်ပြားသွားစေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အရေးပေါ်အခြေအနေကြီးညာထားတဲ့အမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ကနောက်ဆုံးအခြေအနေတင်ပြပေးခြင်းပါတယ်ရဲတွေရဲ့ထိမ့်သိမ်းဖမ်းဆီးမှုခံရချိန်မှာပဲလူမဲလူငယ်တယောက်သေဆုံးခဲ့ရတာကြောင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဘော်တီမိုးမြို့မှာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကတီငိမ့်အေးချမ်းမှုပြန်ပြီးတော့ရအောင်ကြိုးပမ်းနေကြပါတယ်တပတ်ကျော်ကြာတပတ်ကြာမဲ့ညမထွက်ရအမေရင်အောက်မှာကာကွယ်ရေးတပ်ဖွဲ့ထောင်ပေါင်းများစွာနဲ့ရဲရရှိပေါင်းများစွာဟာဘော်တီမိုးမြို့ရဲ့လမ်းတွေပေါ်မှာကင်းလှည့်နေကြပါတယ်တာဝန်ရှိတဲ့သူတွေနဲ့တာမန်ပြည်သူတွေကတော့အခုလိုမျိုးအကြမ်းဖက်လူရဲ့ဖောက်ထွင်းမှုတွေပေါ်မှာရှုံချခဲ့ပေမဲ့လည်းအင်အားသုံးပြီးတော့ပြန်လဲတည်ငြိမ်အောင်လုပ်ထားတာဟာအခုလိုမျိုးအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့သတိပေးပါတယ်ဇလတ်တီကဟုတ်သတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင
်တနင်္လာနေ့ကအကြမ်းဖက်ဖျက်ဆီးလူရဲမှုတွေဖြစ်ပွားပြီးတဲ့နောက်မှာဘော်ဒီမိုးမျိုးအနေနဲ့ပုံမှန်အခြေအနေကိုပြန်ရအောင်ကြိုးပမ်းနေရပါတယ
်ဘော်ဒီမိုးအနေနဲ့ပြန်ကောင်းသွားမှာပါကျွန်တော်တို့လည်းပြန်ကောင်းသွားမှာပါဒါပေမဲ့လူတွေအများကြီးဝိုင်းလို့ဖို့လို့တို့မင်းကွန်းပြောတဲ့စင်နောက်မှာမှမဟုတ်ပဲကင်မရာနဲ့မှတ်တမ်းတင်နေမှမဟုတ်ပဲလူတွေစီကိုတကယ်ရောက်ဖို့လိုပါတယ်လူတွေကလမ်းပေါ်မှာဖြစ်ပြီးသူတို့တကယ်ခံစားနေရတာပ
ါအင်္ဂါနေ့ကပြည်သူတွေကိုပြောတဲ့မိန်ကွန်းထဲမှာဘော်တီမိုးမျိုးတော်ဝင်စတက်ဖနီရောလင်းဘလိတ်ကအကောင်းမြင်တဲ့အကြောင်းအခုလိုပြောသွားပါတယ
် We saw people coming together to reclaim our city
ကျမတို့မြို့ကိုပြန်လဲတန့်ရှင်းစေဖို့ပြန်ပြီးတော့ကောင်းမွန်စေဖို့လူတွေအကုန်အတူတူလုပ်နေတာကိုတွေ့ခဲ့ပြီးပါပြီဒါဟာကျမတို့သမိုင်းကိုရေးတဲ့အချိန်ဖြစ်ပြီးပြီးခဲ့တဲ့အမှောင်မိုက်ဆုံးနေ့တွေလို့မဟုတ်တော့ပါဘူး
ဘော်ဒီမိုးမျိုးဟာနှစ်ပိုင်းကွဲသလိုဖြစ်နေပြီးမြို့လယ်ကောင်မှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိပေမဲ့ဘေးပတ်ဝန်းကျင်ရပ်ကွက်တွေမှာတော့ဆင်းရဲမွဲတေမှုနဲ့ရာဇဝတ်မှုတွေထူပြောနေတာပါ Cornell William Brook ကအမေရိကန်နိုင်ငံမှာရှိတဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးဖြစ်တဲ့ NAACP ရဲ့အကြီးအကဲပ
ါ The anger that we feel in Baltimore is very much related to the anger
ဘော်ဒီမိုးမှာဖြစ်တဲ့ဒေါသက Ferguson မှာဖြစ်တဲ့ဒေါသ၊ New York ပြည်နယ် Staten Island မှာဖြစ်တဲ့ဒေါသနဲ့အများကြီးဆက်ဆက်နေပါတယ်အဲ့ဒီဒေါသဟာတနိုင်ငံလုံးအနှက်ခံစားနေကြရပေမဲ့ကျွန်တော်တို့အနေနဲ့ဒေါသကိုကျော်လွန်ပြီးအလုပ်လုပ်ကြရပါလိမ့်မယ်
။ငင်းချမ်းစွာဆန္ဒပြမှုတွေကိုရာဇဝတ်မှုကျူးလွန်တဲ့ခိုင်းသားတွေကပူးပေါင်းပြီးကြမ်းဖက်ဖျက်ဆီးမှုလုပ်တာတွေကိုတော့ရဲတပ်ဖွဲ့ကမမျှော်လင့်ထားဘူးလို့ဘော်တီမိုးရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတ
ယ်။ Our officers yesterday we were deploying for a high school event.
ကျွန်တော်တို့တပ်ဖွဲ့ဝင်တွေတာဝန်ကျတာကအထက်တန်းကျောင်းပွဲတစ်ခုအတွက်ပါ။အခုလို73နှစ်74နှစ်တွေလုတ်တဲ့ပွဲတစ်ခုကိုဆက်တနတ်တွေတန်ကြကကားတွေနဲ့စောင့်ကြဖို့လုံမယ်မထင်ခဲ့ပါဘူ
းမနေ့ကအင်္ဂါနေ့မှာကျောင်းတွေစီးပွားရေးလုပ်ငန်းတွေနဲ့ Major League Baseball အဖွဲ့ချုပ်ရဲ့ကစားပွဲတစ်ခုကိုလည်းနှစ်ရက်ဆက်တိုက်ပိတ်ထားလိုက်ရပါတယ်ရဲအဖမ်းခံခဲ့ရပြီးရခဲ့တဲ့ကြောရိုးဒဏ်ရာကြောင့်တည်ဆုံသွားရတဲ့အသက်25နှစ်အရွယ် Freddie Gray ရဲ့ဇာပနအခမ်းအနားပြီးအခုလိုအကြမ်းဖက်မှုတွေဆဖြစ်ခဲ့တာပါအခုလိုဖြစ်ပွားမှုတွေဟာပြီးခဲ့တဲ့လတွေအတွင်းလူပြိုရဲအရာရှိတွေကလက်နက်မဲ့လူမဲတွေကိုတတ်ခဲ့တဲ့အမှုတွေတဲကတခုဖြစ်ပါတယ
် My heart is heavy
ဘယ်ဒီမိုးမျိုးမှတမကတခြားမျိုးအတိုင်းဝန်းကလူတွေအတွက်လည်းကျွန်မစိတ်မကောင်းပါဘူးအခုလိုအဖြစ်ပြက်တွေထဲမှာပိတ်မိနေတဲ့လူငယ်တွေအတွက်လည်းစိတ်မကောင်းတာပါသူတို့ဒေါသထွက်နေတာသူတို့ပြောတာကိုဘယ်သူမှနားမထောင်ဘူးဆိုရဲခံစားချက်ကိုလည်းနားလည်ပါတယ်ဒါပေမဲ့ဒေါက်တာမာတင်လူသာကင်းဟာငင်းငင်းချမ်းချမ်းဆန္ဒပြခဲ့တာပါ
သမ္မတဥဘာမားကလည်းတရားဥပဒေစိုးမိုးရေးတစ်ခုတည်းပြန်လုပ်ရုံနဲ့လူအတိုင်းဝိုင်းတွေမှာနက်နက်ရှိုင်ရှိုင်ဖြစ်နေတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပြောပါတယ
်
ကျွန်တော်တို့ရဲတွေကိုလွှဲချယုံနဲ့မရပါဘူးရဲဌာနတွေအနေနဲ့လေးရင်းနဲ့ပြန်သုံးသပ်ရပါလိမ့်မယ်လူအတိုင်းဝိုင်းတွေအနေနဲ့လည်းသုံးသပ်တာတွေပြန်ပြီးတော့လုပ်ရပါလိမ့်မယ်နောက်ပြီးကျွန်တော်တို့တိုင်းပြည်အနေနဲ့လည်းလေးရင်းနဲ့ပြန်သုံးသပ်တာတွေလုပ်ရမယ်လို့ကျွန်တော်ထင်ပါတယ
်အခုလိုလူရဲ့ဖြက်စီးအကြမ်းဖက်တာတွေဟာဆန္ဒပြတာမဟုတ်ဘူးအခုလိုလုပ်တဲ့သူတွေကိုတရားဥပဒေအရစီရင်ရပါမယ်ဆိုပြီးသမ္မတကအလေးနက်ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ကြော်သားပရိနေမနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နေရတာပါအခုဇက်တိုက်ထုတ်လွှင့်ပေးမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာဆိုရင်တော
့ I don't trust your friend Tom but if you want to lend him money
မကြခင်အပြည့်အစုံနားဆင်ရပါမယ်ရှင်မြမအရေးသုံးသက်ချက်နဲ့သူယုံကြည်အားကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးနားဆင်ရမှာကတော့ဥကြောသန်းသားစီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြမသတင်းကောက်နှုတ်ချက်အစီအစဉ်ဖြစ်ပါတယ်ရှင
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောစရာအချက်တွေကစိန်ခေါ်မှုတွေကိုပုံမပြင်းထန်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့အန်ဒရူးကတ်စပါရေးသားထားတဲ့ဆောင်းပါးကို The Air ဒီမှာဖတ်ရပါတယ်မြန်မာနိုင်ငံမှာဒီနေ့အတွင်းအထွေထွေရွေးကောက်ပွဲကျင်းပလာမယ်ဆိုတော့ဒါဟာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရားဖြစ်လာပါမလားဆိုတော့ ICG ခေါ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့အစည်းအဝေးခန်းစားကိုသုံးသပ်ထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုဗက်လိုက်မှုရှိနေတာလုံခြုံရေးစင်ခုံမှုတွေရှိနေတာလူကြိုက်အများဆုံးခေါင်းဆောင်တူဦးကိုသမရမဖြစ်နိုင်အောင်လှုပ်ထားတဲ့အချက်အပါအဝင်ဖွဲ့စည်းပုံအနေကြတဲ့စီနီရာတို့ဟာအဓိကပြောစရာတွေဖြစ်နေတယ်လို့ထောက်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတွန်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာရွေးကောက်ပွဲမတိုင်ခင်ဖြစ်နိုင်ခြင်းမရှိပါဘူး။ဖွဲ့စည်းပုံရဲ့အဓိကအနေကျနှစ်ခုကတော့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်မရှိတာနဲ့စစ်တပ်ကိုစားပြုတဲ့ကိုယ်စားလှယ်တွေအရွေးမခံဘဲလွှတ်တော်ထဲမှာပါဝင်နေခြင်းပဲဖြစ်ပါတယ်။ယာယီအစည်းမပြုကပ်ပြားကင်ဆောင်ထားသူတွေမဲ့ပေးခွင့်မရတာကလည်းရွေးကောက်ပွဲရဲ့ယုံကြည်စိတ်ချရမှုညှော်နှဲစေတဲ့အချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဘာပဲပြောပြောဒီလာမယ့်ရွေးကောက်ပွဲက2030ရွေးကောက်ပွဲဒက်တော့လွတ်လပ်မျှတလိမ့်မယ်လို့ယူဆရပါတယ်။ပြည်တွင်းပြည်ပမီဒီယာတွေကိုပုံမိုကြဲကြဲပြန့်ပြန့်ခွင့်ပြုခြင်းအပြင်ပွင့်လင်းမြင်သာမှုပိုစီလာပြီးခိုင်မာစိတ်ချရတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်မယ်ဆိုတဲ့ပိုင်းဖြတ်ချက်ကိုပုံမိုပေါ်လွင်စေပါလိမ့်မယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ထီတွေ့ဆက်ဆံရေးဒီကောင်းဤသို့တော်ဆိုရဲကောင်းစဉ်နဲ့ The Daily Star မှာ Anne Marie Slaughter ရေးသားထားတာကိုလည်းထုတ်နှုတ်တင်ပြလိုပါတယ်။သမ္မတဥပမဟာပထမအကြိမ်ယာရုလက်ခံတဲ့ပွဲတုန်းကခင်များတို့ရဲ့လက်သီးဆုတ်ထားတာကိုဖြန့်လိုက်ပါကျွန်တော်လက်ကမ်းလိုက်မယ်လို့ကဘာပေါ်ကတကားပိတ်ထားတဲ့နိုင်ငံတွေကိုရည်ညွှန်းပြောကြခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒမှာ Engagement လို့ခေါ်တဲ့ထီတွေ့ဆက်ဆံမှုကျင်းသုံးသွားမယ်လို့ကြေညာတဲ့သဘောဖြစ်ပါတယ်။ဒီမူဝါဒမှာအနေချက်တွေရှိပေမဲ့အသာချက်တွေအများကြီးပါအခုခါမှာအောင်မြင်နေတယ်ဆိုတာမြန်မာနိုင်ငံကိုတကားပုံမူပွင့်စေခဲ့တဲ့အချက်ကသက်သေပြနေပါတယ်ကျူဘားနိုင်ငံကိုလည်းပွင့်လင်းလာစေပြီးအီရန်နျူကလ িয়ার အရေးလည်းပဲအလားအလာကောင်းနေပါတယ်ဒါပေမဲ့ထိတွေ့ဆက်ဆံမှုဟာပန်းနိုင်မဟုတ်သေးပါဘူးပန်းနိုင်ကိုရောက်ဖို့နီးလန်းတာဖြစ်တယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်မြန်မာအတွက်ပန်းနိုင်ကတော့ပုံမူပွင့်လင်းလာဖို့နဲ့ဒီမိုကရေစီကိုပုံမူဆက်ရှိလာစေဖို့ပဲဖြစ်ပါတယ်ဒါရီဟာအခုအခါဖြစ်ထွန်းနေပါတယ်။ဒီတိုးတက်မှုတွေဟာပြည်တွင်းဖြစ်စဉ်တရားသာဖြစ်တယ်လို့ဆိုရင်တောင်မှအမေရိကန်ပြည်ထောင်စုရဲ့တွန့်ပြန်မှုနဲ့ပျော့ပြောင်းတဲ့သဘောထားတွေဟာလည်းပဲဒီဖြစ်စဉ်ကိုအားပေးခဲ့တာဖြစ်တယ်လို့အတိအမှတ်ပြုရပါလိမ့်မယ်။ဒေသအခြေအနေနဲ့လွှမ်းခြုံပြောရရင်တော့မြန်မာနိုင်ငံတရုတ်အပေါ်လုံးဝမှီခိုနေရတဲ့အဖြစ်မရောက်ဖို့ဥပမာကမျှော်လင့်ခဲ့တာပါ။အဲတစ်ဖက်မှာလည်းအာဆီယံနဲ့ဆက်ဆံရေးပူကောက်အောင်လုပ်ခဲ့ပါတယ်။ဒါကြောင့်ဥပမာရဲ့မြန်မာနိုင်ငံစာထိတွေ့ဆက်ဆံမှုဟာအာရှဒေသချင်းခွင်ချာထိတ်ညှိရမှာလွန်စွာအရေးပါတယ်လို့ရေးသားထားပါခင်ဗျာ
ဥကြောစန္ဒာစီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်ပါရှင်မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်အသုံးနှုတ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့အချိန်ရောက်ပါပြီဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
ဒီမင်းတင်ပြမယ် idiom အသုံးကတော့
suit yourself
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး yourself yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့ device ဒီဘက်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလှုပ်ချင်တာလှုပ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လှုပ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
လူတူကသူ့သဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် ATM အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်
တဲ့အစီအစဉ်တင်ဆက်ခဲ့တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်မြန်မာမျက်မှောက်ရေးရအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မကြခင်တုန်းကရရှိလိုက်တဲ့အပြည့်အခက်ရစရည်သဘောတူညီချက်ကနေစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်ထွန်းလာနိုင်ပါမလားဆိုတာလူအတော်များများတန်တရားရှိကြတာကိုတွေ့ရပါတယ်တကယ့်အလားအလာဘလို့ဖြစ်လာနိုင်ပါသလဲလက်ဘူးတိုင်းငြိမ်းချမ်းရေးမဖြစ်ရလေအောင်ဘလို့လုပ်တင်ပါသလဲညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လင်းနဲ့မြန်မာငြိမ်းချမ်းရေးစင်တာရအဖွဲ့ဝင်ဒေါက်တာအင်ဒရူးငုံကျုံးလျံတို့နဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတာနားဆင်ကြည့်ပါရှင
်မကြသည်ငါမြန်မာနိုင်ငံမှာအပြစ်ခတ်ရဆဲဖို့အရေးကြီးတဲ့သဘောတူညီမှုတစ်ခုရတယ်လို့သိရပါတယ်ဒီသဘောတူညီချက်ဟာဘလောက်စစ်မှန်တယ်လဲအမှန်တကယ်တိုင်းရင်းသားတွေမျှော်မှန်းတဲ့ငြိမ်းချမ်းမျိုးရနိုင်တဲ့အလားအလာရှိသလားသူတို့မှာမှားယွင်းသောမျှော်လင့်ချက်များ false hope များဖြစ်နေသလားဆိုတော့စဉ်းစားကြည့်တာဖြစ်ပါတယ်ဆိုတော့ပထမဆုံးဒေါက်တာအန်ဒရူးဒီသဘောတူညီမှုကဘယ်လောက်ထိခိုင်မာစိတ်ချရတယ်ဆိုတာအကျဉ်းဆုံးပြောပြပါလားခင်ဗျာ
နိုင်ငံလုံးဆိုင်ရာတိကျတဲ့စိတ်မှုမူကျန်ပေါ်သဘောတူညီချက်ဆိုတာကျွန်တော်တို့တမိုင်းမှာမရှိခဲ့ဘူးလေဟာဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်အခြေဆက်ဆက်ကဆိုးရလက်ထက်မှာတပွဲချင်းစီနဲ့ဆွေးနွေးလာခဲ့တယ်ဒါပေမဲ့ဒီသမရဦးသိန်းချင်းလက်ထက်အစိုးရမှာ16ဖွဲ့ကိုပေါင်းခတ်ပြီးတော့ဆွေးနွေးလာပြီးတော့ဒီအခုနောက်ပြောတဲ့ NC ကိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်မှာတော့ဒီတပွဲတူညီချက်လက်မှတ်ရေးထိုးလိုက်ရတဲ့အကုန်လုံးကပြည့်စုံတာမဟုတ်ပါဘူးအဲ့ဒီပြည့်စုံအောင်လို့ကျွန်တော်တို့စပြီးတော့စကားပြောကြဆုပ်ဆိုတဲ့အမေထားတစ်ခုကိုဖန်တီးလိုက်နိုင်တဲ့အတွက် DNCA ဆိုတာကျွန်တော်တို့မြန်မာနိုင်ငံအတွက်အနာဂတ်မှာအကောင်းဆုံးသောသမရကြီးပြောသလိုငင်းချင်းရေးဆွေးနွေးရေးလမ်းကြောင်းကိုရောက်နိုင်ဖို့တခါဖွင့်ပါတယ်ဆိုတော့ပြောဆိုချက်ကိုကျွန်တော်ကတော့အဲ့လိုပဲရှုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးဆိုင်ညွန့်တွေကိုမေးချင်ပါတယ်စီလုံးညညတော်တိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ရဲ့ကောင်းဆောင်သူအနေနဲ့ဘယ်လိုသုံးသပ်လိုပါလဲဒီသဘောတူညီချက်ကို
ကျွန်တော်တို့အနေနဲ့တော့ဒါကိုကြိုဆိုရမှာပါအန်ဒရူးပြောလိုပါပဲတကားပွင့်တဲ့အခြေအနေမျိုးတော့ရောက်သွားပြီသူကလုံးဝရာလုံးပြည့်တော့စိတ်ချတဲ့နေတာမျိုးမရှိသေးပါဘူးဒီလက်မှတ်မထိုးခင်မှာအချိန်ကြီးတစ်ဖက်ကအမားရင်းတစ်ခုအများပြုကြီးဖြစ်လို့ရှိရင်ပြတ်သွားနိုင်တဲ့နေတာမျိုးရှိတယ်ဒီလိုအချိန်ကြီးကောင်းကြီးရခဲ့တဲ့ဥစ္စာကိုဆက်လက်တည်ဆောင်ရဖို့လိုပါတယ်အပိဓာဆွေးနွေးပွဲရမှတပြည်လုံးအပြစ်ကတက်ခိုင်းမှုရစေးရေးဆိုတာပြင်ရတာဆိုပုံမှန်ပါလေအခုဆိုရင်တချို့နေရာတွေမှာတက်ခတ်တက်ခိုင်းမှုတွေရှိနေတုံးလေ
ခုရရှိတဲ့သဘောတူညီမှုနဲ့ပတ်သက်ပြီးအခြေခံကွဲလွဲမှုတစ်ခုအစဉ်အလာအချင်းလူတိုင်းစိတ်ထဲမှာဆွဲမြဲယူနေကြတာတိုင်းရင်းသားတွေလူချင်းနဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုမြန်မာနိုင်ငံအစိုးရဘက်ကသဘောထားတင်မှတချို့သူသဖြင့်ဒါတမတော်ပိုင်းကတချို့ကသိသဘောမတူဘူးဘွင်မကြဘူးမယုံကြည်ဘူးဒါပြလိုက်ရင်ပြည်ထောင်စုပြိုကွက်မယ်ဆိုတဲ့စိတ်ဓာတ်မျိုးရှိနေတယ်လို့ယူဆခဲ့ကြပါတယ်အစင်အားဖြင့်ဒီကိစ္စကဘယ်လောက်ထိပြင်းထန်သွားပြီလဲဒေါက်တာအန်ဒရူးခင်ဗျာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့လမ်းပွင့်သွားတာလားသူတို့ဒီကိစ္စကို less ခံတဲ့အဆင့်ကိုရောက်သွားပြီလားခင်ဗျာ
ဆယ်ရပြည်ထောင်စုထူထောင်ရေးဆိုတာ1960နှစ်ကနေဒီငင်းချမ်းရေးဆွေးနွေးပွဲစတင်တဲ့အချိန်ကြီးကတော့ပြောလို့ဆိုလို့မရတဲ့ကိစ္စဖြစ်ပါတယ်ဒါမဲ့ဒီနောက်ပိုင်းမှာကဘာဖြစ်လဲဆိုသမရကြီးကိုထိုက်ကဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုထူထောင်မဲ့ဆိုတဲ့ကိစ္စမှာတမရော်ဖက်ကလည်းအတိအဝါထောက်ခံလာတယ်ကျွန်တော်တို့အစည်းအဝေးတမရော်နဲ့တွေ့ပြီးတော့လုပ်တဲ့အချိန်မှာဘယ်တော့မှဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုကိုတန်းကွက်မယ်မလိုလားဘူးဒါပြည်ထောင်စုပြုကွေးဖြစ်တယ်ဆိုတဲ့ဟာမပြောပါဘူးအဲ့တော့ကျွန်တော်တို့ကဖက်ဒရယ်စနစ်ကို
ခြေခံတဲ့ပြည်ထောင်စုထူထောင်ဖို့ကဒီအပြစ်ခံရစေစာချုပ် NCA မှာသဘောတူပြီးပါပြီ။ဒါနဲ့အကောင့်ခြေပေါ်တဲ့အပိုင်းကတော့စနစ်ကြံကြမယ်နှစ်နှစ်ကြံကြမယ်ဘာလို့ဆိုကျွန်တော်တို့အားလုံးကဒီဆောက်ရမယ်စနစ်ချစ်လို့ပါခင်ဗျ
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥစညွန့်လွန်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်အစိုးရဘက်ကအရာကိုယုံကြည်ပြီးဆိုတာတကယ်ပဲစစ်မှန်တဲ့ယုံကြည်မှုလို့ထင်ပါသလား
အစိုးရဘက်ကလည်းဒီဟာကိုဖြည့်အောင်အလေးနဲ့ထားပြီးတော့လုပ်နေတယ်ဆိုတာကိုကျွန်တော်တော်လေးယုံကြည်ပါတယ်သို့တော်လည်းပဲနိုင်ငံရေးသဘောတူညီမှုရတဲ့အချိန်ထိပို့သွားဖို့ကတော့နည်းနည်းတော့ကျွန်တော်တန်လျာရှိသေးတယ်အများကြီးကျွန်တော်ဆွေးနွေးရအောင်ပါဖြစ်တယ်အခု NCA မူကြမ်းမှာတချို့ပြဿနာတွေမကျော်လွှားနိုင်ဘူးဒါကိုဒီမူပေါင်းရေးတဲ့အချိန်ညမှာဆွေးနွေးမယ်ဒါမို့လဲနိုင်ငံရေးတွဲဆောင်ဆွေးနွေးတဲ့အချိန်ညမှာဆွေးနွေးမယ်ဆိုပြီးတော့ကျော်လွှားသွားတယ်ကျော်လွှားတဲ့ကိစ္စတွေကတကယ်နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲဒီမှာလာပြီးအခက်အခဲဖြစ်နိုင်တယ်အဲ့ဒီအချိန်ညရဲ့ကျွန်တော်တို့ဒီဆွေးနွေးဘက်တွေကဘယ်လောက်ထိရင်ကျဲမှုရှိသလဲဘလောက်ဒီတိုင်းပြည်ပေါ်မှာစည်းစနာရှိတယ်လေဒီပေါ်မှာအများကြီးမြည်တည်သွားပါပြီ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုပြောချင်ပါတယ်အခုရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာဒါလုတ်ပေးလိုက်ခြင်းအပြင်အနာလက်ရှိမြားစုဘက်ကအရေးသာသွားတော့ဘာပဲပြောပြောဒါလုတ်ပေးနိုင်တယ်ဆိုတာဒီလိုကြောင့်လုတ်တယ်ဆိုတာဟာမပြေတော့လဲခံရရှိပဲခင်ဗျာအဲ့ဒါဆိုတော့အဲ့လိုလက်ပူတိုက်ပြီးတော့လုတ်လိုက်တဲ့အတွက်ကြောင့်အရေးကြီးတာကိုတကယ်သဘောတူညီမှုမရဘဲနဲ့နောက်ဆွေးနွေးမယ်ဆိုပြီးတော့ပြစ်ထားလိုက်ကြလားတကယ်တမ်းကနောက်ကိုဆွေးနွေးပွဲနဲ့အဖြေရှာနိုင်မလားလက်နဲ့ကင်ပฏิပက္ခစီကိုပြန်မြောက်သွားနိုင်တော့ဘူးလားဆိုတာကိုအရေးကြီးလို့ထင်ပါတယ်ဒေါက်တာအန်ဒရူးသဘောပြောပါနံ
ပါတ်1အချက်ကအပြစ်ခံရစေဖို့လိုပါတယ်အပြစ်ခံရစေပြီးမှကျွန်တော်တို့နိုင်ငံရေးစပေါ်ဝိုင်းမှာအမြင်မတူတဲ့ကဲတော့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကအမြင်တိုင်းတာလနဲ့ကန်ကောင်းဆောင်ဘက်ကအမြင်ကျန်တဲ့အုပ်စုအဖွဲ့အစည်းတွေအမြင်တွေအားလုံးကကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာရမှာဖြစ်ပါတယ်ခင်ဗျဒါပေမဲ့ဒီလိုအဖြေရှာနိုင်ဖို့အချင်းချင်းတစ်ခုကိုကျွန်တော်တို့လွတ်လပ်ရရပြီးတဲ့အချိန်ကနေဒီနေ့ဖြစ်မရဖြစ်ပါဘူးအခုနအကျေပြောတဲ့အထက်မှာဒီအလက်ရှိဖြစ်နေတဲ့အနေအထားမှာဥဆောင်နေတဲ့လူတွေကဒါအခွင့်အရေးယူရဆိုတဲ့ဟာမျိုးဒါမှမဟုတ်ရင်တို့ရဲ့ရည်ရှိအချို့မြတ်ဆိုတဲ့ဟာမျိုးကျွန်တော်မယူပါဘူး။ဘာလို့လဲဆိုတော့ယူချင်လဲယူလို့မရဘူး။စိတ်ထားစိတ်ဓာတ်ကောင်းမနဲ့အုံမြချပြီးတော့ကျွန်တော်တို့စိတ်ဆက်ပြီးတော့တွားရမယ်ဆိုတဲ့လမ်းကြောင်းအမှန်ပေါ်ကိုပြင်ပေးနိုင်တာခုနအကျယ်ဆိုင်ညွန့်လွန်ပြောသလိုပဲကျွန်တော်ကတော့ထောက်ခံပါတယ
်။တချို့ကိုကြိုးသွားတယ်ဆိုလို့ကျွန်တော်လက်ပူတိုက်ပြီးတော့ပြီးဆိုလဲကြောင်းလုံးသလားဆိုရဲမိကုံးကိုမိခဲ့တာပါ။ဦးဆိုင်ညွန့်လွန်ဘာပြောလို့ပါလဲ။
ကြည့်ခရရစေပြီးတော့မှဒီနိုင်ငံရေးဆွေးနွေးတယ်ဆက်ပြီးပေါ့ဗျာဒီယူဆကလည်းကျွန်တော်မငြင်းဆန်လို့ပါဘူးတယောက်တည်းတော့ပြစ်ခတ်တိုက်ခိုက်တာတွေရပ်သွားပြီးမှဆွေးနွေးတယ်ဆိုအကောင်းဆုံးပေါ့နော်တကယ်လို့ကအဲ့လိုအခြေအနေမျိုးမပေးနိုင်ပဲလဲပဲဆွေးနွေးလေးပွဲတွေလုပ်ရပါလေကဘာစစ်ကြီးတွေမှာဆိုလဲဆွေးနွေးပွဲတွေပြီးတော့မှအပြစ်ခတ်ရဆဲသွားတယ်ရှိခဲ့ပြီးပါပဲလိဂကတော့ကျွန်တော်နိုင်ငံတော်ပေါ်မှာဘယ်လိုစီနာထားမလဲတယ်တယ်ဟိုဘလောက်ထိအမြင်တွေဖလဲနိုင်မလဲအပေးယူတွေဘလောက်ထိညနိုင်မလဲတယောက်ကအတာစီယူပြီးတော့တယောက်ကိုနေနိုင်တော့ဒါမဖြစ်နိုင်ဘူးဒီလိုအနေထားတွေကိုကြော်လွားနေတယ်ဆိုတော့ကျွန်တော်ထင်တယ်ကောင်းတဲ့အနေထားတွေကိုကျွန်တော်ရောက်သွားမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဒီလိုအပြစ်ခရဆေးရေဒေါက်တာအန်ဒရူးကပြောတယ်ဒါမြန်မာသမိုင်းမှာလွတ်လပ်ရပြီးကြတာဒီလိုအခွင့်အလမ်းမျိုးမရဘူးတကယ်တော့နဝတ္တနာဖလက်ထက်ကလည်းပဲတိုင်းသားအင်အားစုတချို့နဲ့အပြစ်ခရဆေးရေးနှစ်တော်ကြာ14နှစ်18နှစ်ဆက်သဖြင့်ရခဲ့တယ်ဆိုတာသိပါတယ်။အဲဒီကအပြစ်ရဆေးရေးအဖွဲ့တွေကိုနောက်မှကြာခင်မှာအစွာအတင်းမဲ့ငိမ့်အဖွဲ့ဆိုပြီးတော့ဆိုင်းပုတ်တက်ပလိုက်တယ်။နောက်ပိုင်းမှာကြာတော့နိုင်ငံရေးသဘောတူညီမှုအဆင့်ကိုတိုးတက်မလာခဲ့ဘူး။ဆိုတော့အခုအချိန်နေဟာရခင်လိုမဖြစ်တော့ဘဲနဲ့တကယ်ရှိကိုတိုးပါမယ်ဆိုတာဘယ်အချက်ကပူပြီးပြောင်းလဲလာလို့လဲဒေါက်တာအန်ဒရူးခင်ဗျာ။
ရင်ဟိုဘောဘောတမရအစိုးရလက်ထက်ဒုံကလုပ်တဲ့ငင်းချင်ဖြစ်နေတာအခုလုပ်နေငင်းချင်ဖြစ်နေတော်တော်ကြာပါလေခင်ဗျာနံပါတ်၁ချက်ကပါလဲဆိုအရင်ဟိုတမရအစိုးရလက်ထက်ဒုံကလုပ်ထားတဲ့ကိစ္စကနိုင်ငံကြီးပြည်သူမှာကိုနိုင်ငံကြီးမိအရာဖြည့်ရှင်းနိုင်တဲ့အမိထားမရောက်မချင်းဟိုဘောဘောဘာမှနိုင်ငံကြီးကိစ္စမဆွေးနွေးဘူးအခုကတော့နိုင်ငံကြီးပြည်သူမှာကိုအခုချိန်ကနေဆက်ပြီးဆွေးနွေးမယ်ဘာနဲ့ကွာလဲဆိုတော့အရင်တော့ကဒီဒီစာမမဲ့လက်နေကိုအရင်ချုပ်ပြီးမှဓမ္မမုံရင်သူသမလို့ရင်အောက်ကိုဝင်ပြီးမှနိုင်ငံရေးဆွေးနွေးမယ်အခုအချိန်မှာဖြစ်နေတဲ့ဆွေးနွေးပွဲက ဒီ SSR လို့ခေါ်တဲ့ security sector reform ကို base လုပ်ပြီးတော့ခင်ဗျားတို့လက်ထက်မှာတင်ပြခြင်ထားပါကျွန်တော်တို့နိုင်ငံကြီးကိုအရင်ဆွေးနွေးပြီးမှအားလုံးသဘောတူတဲ့အခါကျရင်ကျွန်တော်တို့တိုင်းပြည်မှာဒီနိုင်ငံကြီးပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတော့ကိစ္စအဲ့ဒီမျက်ချက်ကကြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ
့ဒီတန်းကြောရင်လက်နဲ့ကင်နေတဲ့လူတစ်ဖက်ရှိနေတွေ့တော့မင်းချင်းရဲ့ဘလောက်ပဲစာချုပ်ထူးထူးအဲ့ဒီကတည်းကမဟုတ်ရှိမှာပါဒါပေမဲ့အရင်လုံးကလို့ကမျိုးမဟုတ်ပဲနဲ့ထိတွေ့ရင်ဆိုင်မှုလေးတွေတော့ကျွန်တော်တို့တွေ့ကြုံရအောင်မှာပါ
ဟုတ်ကဲ့ဦးဆိုင်ညွန့်နေကသဘောတူပါလားအဲ့တော့အရင်လုံးကရခဲ့တဲ့ပြစ်ခတ်ရဆေးသဘောတူညီချက်နဲ့အခုသဘောတူချက်မတူတော့ဘူးအခုဟာသိသားတယ်ဆိုတော့ဒေါက်တာအန်ဒရီယာပြောကြားချက်ကိုလက်ခံပါလားခင်ဗျာ
ကျွန်တော်မငင်းလို့ပါဘူးဒါလည်းဟိုထောက်ခံပါတယ်ဂျူလည်းဂျူဆိုပါတယ်သို့တော့ကျွန်တော်တစ်ချက်ပြောချင်တာကဟိုအရင်အစိုးရနဲ့အခုအစိုးရနဲ့ပုဂ္ဂိုလ်တွေကတိတ်မကွာဘူးကြ။ငကူကလူတွေပါဖြစ်နေတယ်။အဲ့တစ်ချက်ကတော့ကျွန်တော်ထင်တယ်ဤသူလူတို့တွေရောသူနည်းပဲအဲလက်နက်ကိုင်းနဲ့အဖွဲ့တွေအပြဲနဲ့အဲတန်တရားဖြစ်စရာရှိတယ်။အဲ့မှာယုံကြည်မှုတည်ဆောက်ဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့လူမပြောင်းမနဲ့မူလောက်ပြောင်းပြနေတဲ့သဘောလို့ဟုတ်ပါတယ်ဒါမှန်ပါတယ်လူတော်များများအဲ့လိုထင်ကြပါတယ်တည်တံပြားကိုပြောင်းအောင်တော့တကယ်လုံနိုင်မယ်ထင်ပါလားကွန်ဒူဆိုတူတော်လေးပြောပြပါဒီကိစ္စကို
ဟုတ်ကဲ့အရင်ဆိုတော့နဲ့အခုဆိုနဲ့လူကတော့တူပါတယ်ဒါပေမဲ့လူတူပေမဲ့လည်းဝူဘောဒါပေါ်လစ်စီအတွေးခေါ်ကြောင်းတော့ရတော့ခေတ်ကာလရေရှိကြောင်းရဲ့ကြောင်းနိုင်မှုကြည့်ပြီးတော့အရင်တော့ရှိပြတော့ပြောင်းမဲ့လူတွေဒီစနစ်ထဲမှာဝင်လာတဲ့အတွေ့အခုချိန်ဒီလိုမျိုး၃နှစ်၄နှစ်အတွင်းမှာငင်းချင်းဖြစ်နေဒီလောက်တိုးတက်တာဖြစ်ပါတယ်ဆိုတာပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကဘူးပြရဆဲရဲ့သဘောတူညီမှုမှဒီငင်းချင်းရဲ့လမ်းကြောင်းကိုချစ်တဲ့နေရာမှာအဓိကစိန်ခေါ်မှုကဘာကိုရင်ဆိုင်ရမလို့ထင်ပါလဲ
ကျွန်တော်ထင်တာကတော့အစိုးရနဲ့တိုင်းတာလက်နဲ့ကိုင်ဖွဲ့စည်းတွေအပြင်မှာပါဝင်ထိုက်ပါဝင်တဲ့တင်းတဲ့လူတွေကကိုဘယ်အခန်းကဏ္ဍကနေဘယ်လူကနေပါဝင်မယ်ဆိုတဲ့ဟာနားမလည်ပြီးတော့ငါမပါရကောင်းလားသူမပါရကောင်းလားဆိုပြီးတော့ကျွန်တော်တို့ပြဿနာတွေ့မယ
်
ဒီဟာကကျွန်တော်တို့ရဲ့အာဓမ္မအကြီးမားဆုံးဟိုပေါ့စိန်ခေါ်မှုပါခင်ဗျ
ဟုတ်ကဲ့ဦးဆိုင်ညွန့်လည်းရောဘယ်လိုမြင်ပါလဲ
ကျွန်တော်ပြောချင်တာကတော့ဘယ်နှစ်ဖွဲ့နဲ့ဟိုအပြစ်ကရက်ဆဲတယ်ကမ္ဘာစံချင်းပြစ်တယ်လို့ဘင်းကစံချင်းတင်လို့ဟိုကျူးစားတာတဲ့စာလို့ရှိရင်အကြီးလုံးမှာအနတ်တန်တစ်ချက်မှမဟုတ်ပဲနဲ့အကြီးကရက်ဆဲမယ်အဲ့ဒါဆိုပူကောင်းပါလေကျွန်တော်ထင်တာတော့အဲ့ဒါကိုပူကျူးစားပြင့်မယ်လို့ထင်တယ်။ဒီနှစ်ဖွဲ့တော့ကျွန်တော်တို့ရသွားပြီ။ကျန်တဲ့ဖွဲ့တော့ကျန်ပစီဆိုတဲ့ဟာမျိုးတော့အဲကျွန်တော်တိတ်မကြိုက်ပါဘူး။ကျွန်တော်ပုံကိုရေးနေလဲပြောမယ်။စိတ်ကိုသာအားလုံးတော့ဘယ်လိုပဲဖြစ်ဖြစ်စိတ်ပေါ်ဆွေးနွေးတင်တယ်။ညနိုင်တင်တယ်။ကိုယ်လူဘက်တစ်ခုတည်းမဟုတ်တော့ပဲနဲ့နိုင်ငံတော်အတွက်နိုင်ငံတော်ဘာပါတယ်လူတလဲဆိုတဲ့ကိစ္စပေါ့ဗျ။အဲ့အထိုင်နဲ့ဆွေးနွေးတင်ပြီးကိုယ်ထိုင်နဲ့ကိုထိုင်ခဲ့တဲ့အတွက်ကမှားခဲ့ကြပြီ။ဘာလို့ဒီနေ့ဘယ်သူမှလဲ
။
ငါမှလားမင်းမှလားမပြောတော့ဘူး။အားလုံးကြီးကို့အထိုင်နဲ့ကိုမထိုင်တော့ပဲနဲ့နိုင်ငံတော်ကောင်းမှုတိုင်းပြည်နဲ့လူမျိုးတွေကောင်းမှုအဲ့ဒီအထိုင်နဲ့မှထိုင်တဲ့လေကျွန်တော်ယူဆ
ကြော်စံသားအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။နောက်ထပ်အစီအစဉ်တစ်ခုတင်ပြပေးကြပါတယ်သူယုံကြည်အားအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်မှာတော့အမေရိကန်နိုင်ငံချီကာဂိုမြို့ Northwestern တက္ကသိုလ်မှာပညာသင်ယူနေတဲ့ကိုအာကာဟိန်ဘာကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါ။မမိုးဖြူအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
မိကလူမျိုးရေးပြိပခန့်နဲ့ပတ်သက်တဲ့သတင်းတွေ၊ဓာတ်ပုံတွေ၊ဗီဒီယိုတွေဇက်တိုက်ဆိုစလိုပေါ်လာပြီးကျွန်တော်တွေ့ရမြင်လာဖတ်လိုက်ရပါတယ်။အဲ့ဒီအထဲမှာအထူးသဖြင့်ဒေါ်လာထွက်နေတဲ့လူအုပ်ကြီးတွေရဲ့မင်းမဲစရိုက်ပြုမူနေတာတွေအပြစ်မဲ့မိသားစုတွေနေထိုင်ခဲ့တဲ့ပြည်နောင်အိမ်လေးတွေရှိခဲ့တဲ့နေရာမှာမိလောင်တစားပြင်းပြီးဖြစ်သွားတဲ့စတဲ့ဝမ်းနည်းဖွယ်ရာဆက်ဆံဖွယ်ရာကောင်းတဲ့အရာတွေအောင်မယ်ပါလေ။ဒီချိန်ထဲမှာပဲတစ်ဖက်နဲ့တစ်ဖက်အမှားတစ်ဝက်အမှန်တစ်ဝက်ပါဝင်တဲ့အမုန်းတရားစာတွေကိုလည်းဖတ်လိုက်ရပါတယ်။ဒါတွေကိုကြည့်ပြီးအဲ့ဒီတုန်းကကျွန်တော်တွေးမိတယ်။ဒီလိုလောက်ရက်တွေကိုလောက်ခဲ့တဲ့လူတွေလုံနေစေလူတွေဟာ လူသားတွေမှာဟုတ်ရဲ့လားဆိုပြီးတော့ကျွန်တော်တန်အောင်ဖြစ်မိရပါတယ်တကယ်တော့လူတွေဟာအခြားအဟိတ်တိရစ္ဆာန်တွေနဲ့ကြွားချတာကစဉ်းစားတတ်တဲ့အုံနောက်နဲ့ခံစားတတ်တဲ့နှလုံးသားတွေရှိနေကြပါတယ်ဒါကြောင့်လူဖွဲ့စည်းမှနေပြီဆိုရင်အကြောင်းမျိုးမျိုးကြောင့်စဉ်းစားတွေးခေါ်တတ်တဲ့ပညာရေးချင်းမိန့်ပါခဲ့ရင်တော့ခံစားတတ်တဲ့စိတ်နှလုံးသားတွေကတော့လူသားတစ်ယောက်တည်းရော့ကြနေကြပြီးတရေတော့တပြိဿံတွေဖြစ်သွားတဲ့အထိတော့မဖြစ်တင်ဘူးရောဒါကြောင့်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဟာသူတစ်ပါးတားပေါ်မှာကိုချင်းစာစိတ်လေးထားပြီးသူလဲကိုလိုပါလားကိုရာဆိုသူ့နေရာမှာဘယ်လိုလုပ်မလဲဆိုပြီးတော့မမြင်နိုင်တော့တဲ့အချိန်မှာအမုန်းတရားတွေအာဃာတစိတ်တွေပေါ်ပေါက်လာပြီးဒီတပတ်သားပေါ်ကိုမလုတင်တာဒီလုံးမိတယ်မကျွလွန်တင်တာဒီကျွလွန်ပြီးတော့တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့တွေဟာနေ့စဉ်မိမိတို့ရဲ့အိမ်ကျောင်းအလုပ်စတာတွေမှာလူမျိုးမျိုးနဲ့ထိတွေ့ဆက်ဆံမိနေမှာပါအဲ့ဒီလိုထိတွေ့ဆက်ဆံတဲ့အချိန်မှာကိုကျင်းစာစိတ်လေးထားပြီးပြုမှုဆက်ဆံနေမိမယ်ဆိုရင်အေဂျင့်နဲ့မိသားစုတာယာတဲ့ယုံဆက်ယုံနောက်ဆုံးငင်းချဲ့တဲ့လူအခွင့်အရေးတရားကိုတည်ထောင်လာနိုင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံဟာလူ့လက်ရေးကြပြီးကလေးကတိုင်းရင်းသားပြည်ပကဘာသာရေးပြည်ပကအပြင်အယူဝါဒတွေမတူတဲ့အတွက်ကြောင့်ပေါ်ပေါက်လာတဲ့နိုင်ငံရေးပြည်ပကစတဲ့ပြည်ပကမီဒီယာတောက်လောင်ပြီးအနိဋ္ဌာယုံလေးနဲ့ဖြတ်တန်းလာခဲ့တာအခုဆို260လောက်ရှိနေပြီပေါ့တကယ်တော့ဒီမီတွေကိုဆက်ပြီးမတောက်တော့ငြိမ်းသွားအောင်ဒီပြည်ပကတန်တရာမတရားမှုတန်ရာကနေကျွန်တော်တို့တွေလွတ်ထွက်နိုင်မှာပါဒီမြန်မာပြည်မှာနေနေကြတဲ့ညီတိလူမျိုးညီတိဘာသာဝင်ညီတိဖွဲ့စည်းကမဆိုတာဝန်ရှိပါတယ်ဒါကြောင့်တကယ်စစ်မှန်တဲ့ငြိမ်းချမ်းမှုရှိတဲ့ဤချမ်းသာရတဲ့လူခွဲကြီးတရက်ပေါ်ပေါက်လာဖို့ဆိုရင်ကျွန်တော်တို့တွေဟာတယောက်နဲ့တယောက်ပြုမှုဆက်ဆံပြောဆိုတဲ့အချိန်ကိုကတစ်ခုခုမပြောခင်တစ်ခုခုမလုပ်ခင်မှာကိုယ့်ရဲ့လုပ်ရကြောင့်တစ်ဖက်သားဘလို့ဖြစ်သွားမလဲဆိုတာလေးကိုတွေးမိနိုင်မှုအရေးကြီးပါတယ်ဒါကလည်းတိုင်းပြည်ရဲ့နောင်လာနောက်သားမျိုးဆက်တွေကလေးရွယ်ကလေးကစပြီးမိဘများကတစ်ဖက်သားကိုကိုချင်းစာစီရှိတတ်အောင်မေတ္တာစိတ်ထားတတ်အောင်ပြုစုပြောဆောင်ပေးရပါလိမ့်မယ်။ကျောင်းမှာလည်းတန်းဖော်တွေကိုကိုချင်းစာစီရှိတတ်အောင်မေတ္တာစိတ်ထားတတ်အောင်စသဖြင့်အမြင့်တကျတင်ကြားပြောဆိုပေးရပါလိမ့်မယ်။ဒီလိုတယောက်နဲ့တယောက်သူလဲလူသားတယောက်ပါလားသူလဲကိုယ့်လိုခံစားတတ်တဲ့နှလုံးသားရှိပါလားဒါတည်းကိုကျင်းစာစိတ်လေးထားလိုက်ကြမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်မှာအမုန်းတရားတွေအာဃာတစိတ်တွေမစ္စရိယစိတ်တွေရှောက်ချနိုင်ပြီးငြင်းချမ်းတရားတဲ့လူပွဲကြီးတည်းတကယ်ပေါ်ပေါက်နိုင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
တိုက်ပွဲတွေဆုံးသက်ပြီးစစ်သားတွေလက်နက်ဖြုတ်သိမ်းကြတဲ့အချိန်မှာပဋိပက္ခလွန်ကာလပြန်လည်ထူထောင်ရေးအတွက်ပြင်ဆင်မှုဖြစ်ခက်ခဲလာတဲ့ငြိမ်းချမ်းရေးစိတ်ဆက်ဆွေးနွေးမှုတွေစတင်လေ့ရှိကြပါတယ်။ဒီလိုအချိန်မျိုးမှာတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးအခင်းအကျင်းတွေကိုပြုပြင်ပြောင်းလဲဖို့ခေါင်းဆောင်တွေအတွက်အခွင့်အလမ်းကောင်းလည်းဖြစ်ပါတယ်။စိတ်ဆက်ညှိနှိုင်းရေးစပွဲဝိုင်းမှာလည်းအမျိုးသမီးတွေပါဝင်ခွင့်ရအောင်ကန့်လန့်မှုဟာအရေးကြီးပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီရဲ့စကားအတိုင်းပြောရမယ်ဆိုရင်တော့ဆွေးနွေးရေးစပွဲဝိုင်းမှာတိုင်းပြည်မှာရှိတဲ့လူထက်ဝက်လောက်ရဲ့အတန်နဲ့ငြိမ်းချမ်းရေးကိုမတီးဆောက်နိုင်တာကြောင့်ပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဟာမရှိမဖြစ်အရေးကြီးပါတယ်။ပဋိပက္ခတွေဖြစ်ပွားရတဲ့ကိစ္စတွေနဲ့လူမှုအပေါ်ရိုက်ခတ်နေတဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာဘသူနဲ့မှမတူတဲ့အမြင်မျိုးတွေရှိတတ်ကြပါတယ်စစ်ဖြစ်နေချိန်မှာအယက်သားတွေမတရားသဖြင့်အကြမ်းဖက်မှုတွေကိုခံစားကြရသလိုအမျိုးသမီးတွေနဲ့မိန်းကလေးတွေဟာဆိုရင်လည်းမကြာခဏဆိုသလိုအခွင့်ကောင်းယူအမျက်ထုတ်ခံရတာ အကြမ်းဖက်မှုတွေအထူးသဖြင့်လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုတွေမှာနှစ်ဖက်စလုံးရဲ့ပြစ်မှတ်ထားခံကြရတာပါအမျိုးသမီးတွေအနေနဲ့ကိုယ်ကာယဆင်းရဲဒုက္ခတွေကိုခံစားကြရသလိုပဋိပက္ခကြောင့်မို့မကြခဏဆိုသလိုအိုးအိမ်စွန့်ခွာပြောင်းရွှေ့ကြရပေမဲ့မိသားစုနဲ့ပတ်ဝန်းကျင်အတွက်နေတူဝတာဝန်ယူနေကြရတာလည်းဖြစ်ပါတယ်သူတို့အနေနဲ့ငြိမ်းချမ်းရေးနဲ့ရှင်သန်ရည်တည်နိုင်ရေးမှာအဟန့်တားတွေရှိနေတာကိုဒေသန္တရအဆင့်မှာနားလည်သဘောပေါက်ထားရုံသာမကပြဿနာတွေကိုဖြေရှင်းမှုဘာတွေလုပ်ရမလဲဆိုတာကိုလည်းသိထားကြပါတယ်ဒါပေမဲ့လည်းပဋိပက္ခတွေကိုဖြေရှင်းမှုပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေကိုရင်ဆိုင်ဖို့ကြိုးပမ်းရမှာအမျိုးသမီးတွေထိထိရောက်ရောက်တင်ပြခွင့်မရကြတာပါဝင်ခွင့်တွေကိုညှင်းပယ်ခံရတာတွေလည်းမကြခဏကြုံကြရပါတယ်ပြဿနာတွေကိုငြိမ်းချမ်းစွာအဖြေရှာဖို့အားပေးတဲ့လူအတိုင်းဝိုင်းတစ်ခုကိုဘလို့ပြန်လဲတိဆောက်ကြမလဲဆိုတာနဲ့ပတ်သက်လို့လဲပြောခွင့်မရကြပါဘူးအမျိုးသမီးတွေအကြမ်းဖက်ခံရတာမျိုးတစ်ချိန်ကလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဖော်ထုတ်ဖို့လို့သူတို့အတွက်စိုးရိမ်မကင်းစရာအဖြစ်ရဆုံးကိစ္စတွေဟာလဲလစ်လျူရှုခံကြရပါတယ်တကယ်တော့ဒီပြဿနာတွေအားလုံးဟာလူအတိုင်းဝိုင်းတစ်ခုလုံးကိုထိခိုက်နေတာပါဒါတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့မဖြေရှင်းဘူးနင့်နာချက်တွေကိုဒဏ်ရာဒဏ်ချက်ဖြစ်အောင်လုပ်မယ်ဆိုရင်တော့ပဋိပက္ခလွန်ကာလပြန်လည်ထူထောင်ရေးဟာမကြာခဏဆိုသလိုပုံမှုခက်ခဲတတ်ပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တဲ့ပြောဆိုဆွေးနွေးမှုတွေဟာအမျိုးသမီးတွေရဲ့အမြင်တွေကြောင့်ပုံမှုကျေပြန့်လာနိုင်တယ်လို့မတော်တဆကြံသွားနိုင်တဲ့အရေးတကြီးဦးစားပေးရမယ့်ကိစ္စတွေကိုလည်းအာယုံဆိုင်ခံရတတ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးမလင်နော့စကီးကပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးတိဆောက်ရာမှာအမျိုးသမီးတွေအခန်းကဏ္ဍတစ်ခုကနေပါဝင်ခွင့်ရအောင်အားပေးတာဟာအယူဆအစ်တစ်ခုတော့မဟုတ်ပါဘူး။ဒီစိတ်ကူးကိုအမေရိကန်ပြည်ထောင်စုကကုလသမဂ္ဂမှာလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်လောက်ကတည်းကအလေးထားတင်ပြနေတာပါ။ငြိမ်းချမ်းရေးနဲ့တရားဝါပြောရေးကိုတိဆောက်ရာမှာကမ္ဘာတဝန်းကအမျိုးသမီးအမျိုးသားအားလုံးဟာတထောင်တနေရာကပါဝင်ကြတယ်ဆိုတော့အခြေခံအယူဆတစ်ခုသာဖြစ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးမလင်နော့စကီးကပြောကြားသွားကြောင်းပါရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းတော်တာရှင်တွေကိုအတည်ပြုလိုပါတယ်ရှင်။ VOA ရဲ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါရှင်။
အမေရိကန်နိုင်ငံအရှိဘက်ချန်ဘယ်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကခြေတက်ဆန္ဒပြနေပါတယ်။ဒါပေမဲ့ဒီဆန္ဒပြပွဲဟာငြင်းငြင်းချမ်းချမ်းပြီးဆုံးသွားလိမ့်မယ်လို့ရဲတပ်ဖွဲ့ကမျှော်လင့်နေပါတယ်။အာဖရိကအမေရိကန်လူမဲလူငယ်တူလူမဲတွေအပေါ်ရဲတပ်ဖွဲ့ကမဖွဲ့မရပြုတ်မှုဆက်ဆန္ဒကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးကမြို့လယ်အဓိကအမြင့်ထားဘူရာယုံကနေမြို့တော်ခမစီကိုခြေတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီတော်တွင်နယူးယောက်မြို့တော်အပါအဝင်အမေရိကန်နိုင်ငံအတွင်းကတခြားမြို့ကြီးတော်တော်များများမှာလည်းဘယ်တီမိုးမြို့ကဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့ခြေတက်ဆန္ဒပြပွဲတွေကိုပြုလုပ်နေကြပါတယ်။နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်သွားခဲ့တဲ့အင်အားပြင်းမြင်းငလျင်ဖိုးပြုသွားခဲ့တဲ့နေရာအနီးတစ်ဝိုက်မှာဆေးနဲ့အစာအသောက်တွေစတင်ဖြန့်ဝေပေးနေပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ငရင်တန်ကြောင့်တေဆုံးသူအရေးအတွက်ဟာ9000ကျော်သွားပြီလို့သတင်းတွေမှာဖော်ပြထားပါတယ်။ထောင်နဲ့ချီတဲ့လူတွေဟာဗုဒ္ဓဟူးနေ့မှာကာထမန်ဒူမြို့မှာစုဝေးခဲ့ကြပြီးတဲ့နောက်အမျိုးတွေရှိတဲ့နယ်တွေကိုသွားဖို့ဘတ်စကားတွေကိုရှာဖွေနေကြပါတယ်မကြေမနက်ဖြစ်နေကြသူတွေဟာလည်းမြို့တော်မှာဆန္ဒပြနေကြပြီးလမ်းတွေကိုပိတ်ထားပြီးတော့ရဲကားတွေနဲ့ထိတ်တက်ရင်ဆိုင်တွေ့နေပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တာတွေအပေါ်အထူးနောင်တရမိကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗုဒ္ဓဟူးနေ့မှာအမေရိကန်လွှတ်တော်နေရာပေါင်းရှိမှာမင်ကွန်းပြောကြားတဲ့အထက်ထည့်သွင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကဦးဆံမူဝေဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ရှင်ကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့မနက်ခင်းမှာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေလို့စုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.